Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဒီကနေ့အမေရိကန်တန်ရ2024ခုနှစ်မတ်လ29ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းဒိုမီတာ3249လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်မတင်ကြီးထိုက်ပါရှင
် Israel ရဲ့ Hamas တွေကိုစစ်ဆေးရေးအတွက်ဒီအမေရိကန်နဲ့ Israel ကဝေးဝူးကြီးနှစ်ဦးပန်တဂွန်အမေရိကန်စစ်ဌာနချုပ်မှတွေ့ဆုံဆွေးနွေးခဲ့ပါတယ်ကမ္ဘာတော်ကနေရာဆုံးခွာရွှေ့ပြောင်းပြီးတော့ပျောက်ဆုံးသွားကြသူစီးရင်မှာအာဖဂန်ပြည်လို့ရှိရင်မြန်မာနိုင်ငံကအများဆုံးဖြစ်နေပါတယ်။ရခိုင်တပ်တော် AA နဲ့တိုက်ပွဲတွေကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့စစ်ကောင်စီတပ်သားတွေကိုပြန်ပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစီစဉ်နေပါတယ်
။ရခိုင်မှာလူမျိုးရေးပြစ်ပခတ်ထပ်မကျုံစေဖို့ရိုဟင်ဂျာတက်ချွာလှုပ်ရှားသူကသတိပေးလိုက်တဲ့အကြောင်းတောင်အမေရိကတိုက်ခြေရွှေ့ပြောင်းလာကြတဲ့ရုရှားတွေရဲ့ပြောင်းရွှေ့အခြေချမှုကစားမချင်ရတဲ့ချမ်းမာရေးပြဿနာဆတဲ့သတင်းဆောင်မတွေအပြင်ပုံမှန်စကားပြောဖို့အခက်အခဲရှိသူတွေအတွက်နှီးပညာအခုအညီဂျပန်ကအစားတောက်ပို့တဲ့ဆက်ရုပ်ဆတဲ့နှီးပညာဆရာသတင်းဆောင်မတွေကိုလည်းနှားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတလွှာခီးသွားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင်
။အမေရိကန်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးတွေဟာအမေရိကန်နိုင်ငံကာကွယ်ရေးဝန်ကြီးဌာနမှာအင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ရာဖာမျိုးကဟားမတ်စ်တွေကိုတိုက်ခိုက်နိုင်မဲ့နီလန်တွေကိုဆွေးနွေးကြမယ်လို့အစည်းအဝေးအဆက်မှာအမေရိကန်ကာကွယ်ရေးဝန်ကြီးရိုက်တ်အော့စတင်ကပြောပါတယ်။ဂါဇာမှာအရသာတွေသေဆုံးကြတာအလွန်လွန်ကိုမြင်မာလာပြီးအကူအညီတွေပေးပို့နိုင်တာကလည်းအလွန်လွန်နည်းလာတယ်လို့မစ္စတာအော့စတင်ကဆိုပါတယ်။ဒါပေမဲ့အစ္စရေးမှာမိမိကိုယ်ကိုခုကကာကွယ်ပါခွင့်ရှိတယ်ဆိုတာကိုလည်းသူကထပ်မံပြောသွားပါတယ်။အစ္စရေးကာကွယ်ရေးကြီးယိုအဖ်ဂဲလတ်ကတော့ဟားမတ်စ်ကိုချိန်မုံရင်ဖမ်းဆီးခံထားတဲ့အစ္စရေးတစားခံတွေလွတ်ရေးနဲ့စစ်ပင်းရှောင်သူတွေအိမ်ပြန်နိုင်မဲ့အစီအစဉ်တွေကိုဆွေးနွေးမယ်လို့ပြောပါတယ်။ရာဖာမြို့မှာဟားမတ်စ်တပ်ရင်းလေးရင်းမှာတပ်သားထောင်ချီရှိနေပြီးရာဖာမြို့ထဲမဝင်ဘဲနဲ့တော့ဟားမတ်စ်ကိုမနှိမ်နှင်းနိုင်ပါဘူးလို့အစ္စရေးကဆိုပါတယ်။ဒီစည်းဝေးကိုလက်နက်ကိုင်တပ်ဖွဲ့စစ်ဦးစီးချုပ်များပူးတွဲအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး CQ Brown နဲ့တက်ရောက်ခဲ့ပါတယ်။အရသားတွေရဲ့လုံခြုံရေးကိုထက်သွင်းစည်းစားပြီးဟားမတ်စ်ထိန်းချုပ်မှုကိုကာရင်တွင်နိုင်တဲ့နီလာတွေရရှိအောင်အမေရိကန်ကစူးစမ်းနေတာပါ။အစ္စရေးကမကြုံစဘူးနိုင်ငံရေးရာအထူးကြံဖြစ်နေတယ်လို့ဟားမတ်စ်ကောင်းဆောင်အစ်မေဟာနီယေကအင်္ဂါနေ့ကအီရန်ခီးမှာပြောလိုက်ပါတယ်။ဂါဇာစစ်ပွဲပြည့်ရဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုလိုက်ပြီးတရဲ့အကြားအီရန်နိုင်ငံခြားရေးဝန်ကြီးဟူစိန်အမာအဗ်ဒူလာဟီရန်နဲ့အစည်းအဝေးပြီးသတင်းထုတ်တွေကိုအခုလိုပြောလိုက်တာပါ။ဆုံးဖြတ်ချက်ကနောက်ကျပေမဲ့လက်ဟာဒါတွေရှိကောင်းရှိနိုင်ပေမဲ့အစ္စရေးကဂါဇာကိုတိုက်ပိုက်ထားတာဟာမကြုံစဘူးနိုင်ငံရေးရအထူးကြံဖြစ်နေတယ်လို့ဒီရန်သတင်းစာရှင်းလင်းပွဲမှာပြောလိုက်တာဖြစ်ပါတယ်။အမေရိကန်ကနိုင်ငံတကာအတိုက်ဝင်းပေါ်သူဆန္ဒရှိတယ်လို့မလုံနိုင်တော့ဘူးလို့လည်းသူကဆိုပါတယ်။စစ်ငါးလကြာခဲ့ပြီတဲ့နောက်ဇင်းဝါဒီတွေဟာသူတို့ရဲ့စီးရီးဓမ္မဖို့မဟာပြောဆရာယီမန်းချက်တွေကိုမပေါက်ခဲ့ဘူးလို့လည်းမစ္စတာဟန်ရီကပြောကြပါတယ်။အနီးရဲ့ပါလက်စတိုင်းကိုယ်စားလှယ်အဖွဲ့အားအီရန်ရဲ့ဘာသာရေးကောင်ဆောင်အယာတိုလာအလီခါမေနီကိုတွေ့ဆုံခဲ့ကြတယ်လို့ခါမေနီရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပါလက်စတိုင်းရေးနဲ့ဂါဇာကဖိနှိပ်ခံပြည်သူတွေကိုထောက်ခံမှုအီရန်ကတုံ့နှိမ့်လိုက်မှာမဟုတ်ဘူးလို့လည်းခါမေနီကပြောပါတယ်။ရစကားတွေနဲ့ပတ်သက်လို့အမေရိကန်ကတရုတ်ပေါ်ကွဲခြားဆက်ဆံတယ်လို့စွပ်စွဲချက်ကိုကမ္ဘာခုံဆွေးမှုအဖွဲ့ကြီး WTO ကအင်္ဂါနေ့မှာစတင်ကြားနာပါတယ်။2022ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ငွေဖောင်းပွားမှုလျှော့ချရေးဥပဒေရတရုတ်ရုရှားပြောက်ကိုရီးယားနဲ့အီရန်ထုတ်လုပ်သူတွေကထုတ်ထားတဲ့ဘက်ထရီအစိပ်ပိုင်းတွေပါတဲ့ကားကိုအမေရိကန်မှာဝယ်ရင်သတ်မှတ်အခွင့်လွှတ်ငင်းခွင့်ကိုကားဝယ်သူကခံစား권မရှိဘူးလို့ပြတ်ထန်းခဲ့တာပါ။ရစကားတွေကိုအသုံးပြုဖို့အားပေးတဲ့အနေနဲ့အခွင့်ကင်းလွတ်ခွင့်ကိုဒေါ်လာ3,950ကနေ8,500အထိဖွင့်ပြထားပါတယ်။ဒါဟာသဘာဝပတ်ဝန်းကျင်ထိသေးရေးအသွင်ယူပြီးတရုတ်နိုင်ငံကိုခွဲခြားဆက်ဆံတာဖြစ်တယ်လို့ WTO ဆိုင်ရာတရုတ်ကိုယ်စားလှယ်အဖွဲ့ကစွပ်စွဲပါတယ်။ဒီလိုတားမြစ်တာဟာတရားစစ်ကစည်းကွက်မြတ်တာဆိုအပြိုက်ဆိုင်အေးကိုထိခိုက်စေပြီးရောင်းလို့အာကွန်းဆက်ပေါ်တက်ရောက်စေတယ်လို့တရုတ်ကုသရေးဝန်ကြီးဌာနရဲ့အင်တာနက်ကြေညာချက်မှာပြောပါတယ်။အမေရိကန်မှာရောင်းချနေတဲ့တရားစစ်ကမျိုးပေါင်း53မျိုးပဲအခွန်ကင်းလွတ်ခွင့်နဲ့အကျုံးဝင်တာပါ။တေဝါ2023ခုနှစ်မှာဂျပန်ကိုကျော်ပြီးကား9တပ်မှနှစ်နှစ်သန်းတင်ပို့နိုင်ခဲ့ပြီးဒါဟာရက်3ပုံတစ်ပုံကတရားစစ်ကဖြစ်ပါတယ်။
အန်ဒံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 633 9နဲ့9383ညလိုင်းထိုမီတာ 49 kilohertz 6.53 ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kilohertz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မနက်ခင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်2014ခုနှစ်နောက်ပိုင်း10နှစ်အတွင်းကမ္ဘာတဝန်းမှာနေရစွတ်ခွာရွှေပြောင်းအခြေချသူ6300ကျော်ပျောက်ဆုံးခဲ့ပြီးပြောက်သွားသူအများဆုံးအာဖဂန်နစ္စတန်ပြည်မြန်မာနိုင်ငံကဒုတိယလိုက်ခဲ့တယ်လို့ကုလသမဂ္ဂနိုင်ငံရွှေပြောင်းအခြေချဖို့ကြိုးစားသူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ IOM အဖွဲ့ကြီးရဲ့စင်ခန်းစာကဆိုပါတယ်ဒီစင်ခန်းစာကိုမတ်လ26ရက်ကထုတ်ပြန်လိုက်တာပါ2023မှာပျောက်ဆုံးသွားခဲ့သူ8542ယောက်နဲ့စံချိန်တင်ခဲ့ပါတယ်10နှစ်အတွင်းပျောက်ဆုံးသွားသူ3940ဒီခါမှာခင်ဗျာ3981ယောက်နဲ့အာဖဂန်နစ္စတန်ကစည်ရင်းထိပ်မှာရှိနေကြတာဖြစ်ပြီးမြန်မာအီသီယိုးပီးယားနဲ့ဆီးရီးယားတို့ကနောက်ကကတ်ရက်ရှိနေပါတယ်။ကြောက်ဆုံးသွားသူ10ယောက်မှာ6ယောက်ဟာရေနစ်သေဆုံးသွားခဲ့ကြတာဖြစ်တယ်လို့အစိုးရခန်းစားကဆိုပါတယ်။သေဆုံးသွားသူတွေရဲ့၃ပုံနဲ့ပုံဘယ်သူဘဝဆိုတာဖော်ထုတ်ဖို့မရခဲ့ပါဘူး။ဒီလိုရွှေပြောင်းကြသူလူ3ယောက်တိုင်းမှာ1ယောက်ကပဋိပက္ခဖြစ်နေတယ်တိုင်းပြည်ကနေရွှေပြောင်းမှုစ조사တာလို့တွေ့ရတဲ့ကြောင်း IOM အဖွဲ့အစည်းကပြောပါတယ်။ရခိုင်တပ်တော်ရဲ့တိုက်ခိုက်မှုကြောင့်ဘင်္ဂလားဒေ့ရှ်တိုင်းကဘက်ကိုထွေပြေးခိုလုံခဲ့ကြတဲ့စစ်ကောင်စီတပ်သားတွေကိုပြန်ပို့ဖို့စကားပြောနေတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစဒုစမန်ခန်ကမဲလ်က VOA ကိုအင်္ဂါနေ့ကပြောပါတယ်။မကြမီပြန်ပို့နိုင်လိမ့်မယ်လို့ပြောနေပါတယ်ဒါပေမဲ့ဘယ်တော့ပြန်ပို့မယ်ဆိုတာကိုတော့တိတိကျကျမပြောနိုင်သေးပါဘူးလို့ပြည်ထောင်စုဝန်ကြီးကဆိုပါတယ်။စစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော်တို့တိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီတပ်တွေဟာစခန်းတွေလက်လွတ်ပြီးထွက်ပြေးနေကြတာပါ။အရင်တိုက်ပွဲတွေတုန်းကလည်းစစ်ကောင်စီရဲ့တပ်သားတွေနဲ့ရဲတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတာတွေရှိပါတယ်။အလားတူဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့စစ်ကောင်စီနေကြားဆောင်တပ်သား3ယောက်2ယောက်နဲ့မိသားစုတွေပါဝင်တဲ့စုစုပေါင်းလူပေါင်း330ကို February 16ရက်နေ့တုန်းကလည်းဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုပြန်ပို့ခဲ့ရပါတယ်။စစ်ကောင်စီဘက်ကတော့အခုလိုသတင်းတွေထုတ်ပြန်တာကိုမတွေ့ရှိရပါဘူး။ဂျီတိုင်အီတလီတို့နဲ့အတူထုတ်လုပ်တဲ့အနာဂတ်မျိုးဆက်တိုက်လေယာဉ်တွေကိုရောင်းချမဲ့အစီအစဉ်ကိုဂျပန်ဆွေကအင်္ဂါနေ့ကအတည်ပြုလိုက်ပါတယ်။ဒုတိယဝါစစ်ပြီးတဲ့နောက်ငင်းကြိုင်းမူတွေကိုလိုက်နာခဲ့ရကဂျပန်နိုင်ငံကခွဲထွက်လာခဲ့ရမှာဒါဟာနောက်ဆုံးလို့ရလဲဖြစ်ပါတယ်။ဒီစီမံကိန်းအရဂျပန်ဟာကမ္ဘာလုံခြုံရေးမှာသူ့ရဲ့အခန်းကဏ္ဍအားကောင်းလာမှာဖြစ်ပါတယ်။ဂျပန်ရဲ့လုံခြုံရေးဆိုင်ရာအခြေအနေအတွက်ဒီစီမံကိန်းကိုလိုအပ်ပေမဲ့ဂျပန်နိုင်ငံရဲ့ငင်းကြိုင်းမူတွေကတော့အပြောင်းလဲမရှိပါဘူးလို့အစိုးရအဖွဲ့တွင်းဝင်ချုပ်ယိုရှိမဆာဟာယာရှိကပြောပါတယ်။ဂျယ်လင်တွေကိုရောင်းချရမှာတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့စီကားညွေတိုင်လိုက်နာမှာဖြစ်ပြီးငင်းကြတဲ့နိုင်ငံဆိုတဲ့အခြေခံစဉ်းစားပုံကိုဆက်လက်ထိန်းသိမ်းထားမှာဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။ဒီစီမံကိန်းကိုအတိုက်ခံတွေကဝေဖန်ကြတာကြောင့်လက်ရှိဖြစ်နေတဲ့စစ်ပွဲတွေနဲ့နိုင်ငံတွေကိုတော့ဒီဂျယ်လင်တွေကိုရောင်းချမှာမဟုတ်သလိုတင်ဖို့တာကိုလည်းအကန့်အသတ်နဲ့တင်ဖို့မှာဖြစ်ပါတယ်လို့ဂျပန်ဆိုကပြောပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်တင်ပြခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ချက်ရအောင်ပါရခိုင်နဲ့ရိုဟင်ဂျာတွေချပြည်ပခတွေထပ်မကြုံလာစေဖို့နှစ်ဖက်ခေါင်းဆောင်တွေသဘောထားမှန်မှန်ကန်ကန်ထားဖို့လိုမယ်လို့လူခွင့်ရေးလှုပ်ရှားသူမောက်ဝဝင်းနုကဂျော့ရှ်ဝါရှင်တန်တက္ကသိုလ်မှာလုပ်တဲ့မြန်မာရေးဆွေးနွေးပွဲမှာသတိပေးပြောဆိုပါတယ်ဆီယနာပိုင်းတွေဘက်ကရိုဟင်ဂျာတွေကိုဖိအားပေးအချက်ခံပြီးအေအေကိုစန့်ကျင်ခိုင်းတဲ့ဆိုတဲ့သတင်းတွေပေါ်လာတဲ့နောက်ရခိုင်နဲ့ရိုဟင်ဂျာအခြားပြည်ပခတွေထပ်ဖြစ်လာမှာစိုးရိမ်နေကြခြင်းလည်းဖြစ်ပါတယ်ဂျော့ရှ်ဝါရှင်တန်တက္ကသိုလ်ကမြန်မာရေးဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့မိုင်းအင်ချင်းနိုင်သတင်းပေးပို့ထားပါတယ်ရှင်
That's the toughest question centering in the face internally at George Washington တက္ကသိုလ်ကဒီအာရှအရေးရာနဲ့ပတ်သက်တဲ့ဘာသာရပ်ပေါ့နော်အဲ့ဒီဟာကိုအထူးပြုလေ့လာနေတဲ့ဒီဌာနကိုကျွန်မရောက်ရှိနေတာပါဒီနေရာမှာအခုကဒီမြန်မာအရေးဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့လူခွင့်ရေးမှာဦးဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့မတ်ဝေဝေနူးကနေပြီးတော့ဒီမြန်မာအရေးဆွေးနွေးပွဲမှာသူကဦးဆောင်ပြီးဆွေးနွေးတာဖြစ်ပါတယ်ရှင်
And basically, you know, giving space for the
ဒါပြင်ဒီဆွေးနွေးပွဲမှာစစ်ကောင်စီဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရင်ဆိုင်နေရတဲ့ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေလက်နက်ကင်တော်လှန်ရေးအဖွဲ့တွေရဲ့အခြေအနေတွေအိမ်နီးချင်းနိုင်ငံတွေရဲ့တုံ့ပြန်မှုတွေအပါအဝင်ငြိမ်းချမ်းရေးအတွက်ပြည်လည်နိုင်ဖို့အလားအလာတွေကိုလည်းဆွေးနွေးခဲ့ကြတာပါဒါပြင်မြန်မာရေးဆွေးနွေးပွဲကိုစီစဉ်သူတအုပ်ဖြစ်တဲ့ George Washington တက္ကသိုလ်ကနိုင်ငံတကာရေးရာဘာသာရပ်ဆိုင်ရာပါမောက္ခ Christina Finch ကလည်း2023ခုနှစ်အမေရိကန်လွှတ်တော်ရဲ့ NDAA အောက်မှာပါနေတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုအတွက် Burma Act ပြဋ္ဌာန်းပြီးတဲ့နောက်ပိုင်း2024ခုနှစ်အတွက်စတင်သုံးဆွဲမဲ့မြန်မာဘတ်ဂျက်နဲ့ပတ်သက်လို့ဆွေးနွေးခဲ့တာကိုလည်းအခုလို VOA ကိုပြောပါတယ်
particularly right now since the authorization for the Burma Act
အထူးသဖြင့် Burma Act အရအခုမှစပြီးတော့မြန်မာအတွက်ဘတ်ဂျက်ငွေခွဲရန်ကိုတရားဝင်သတ်မှတ်ပြဋ္ဌာန်းလိုက်ချိန်မှာမြန်မာအငြင်းကြေးရေးဒီမိုကရေစီရေးနဲ့ Federal စနစ်ဖော်ဆောင်ရေးမှာဒီငွေတွေကိုဘယ်လိုထိတိယောက်အသုံးပြုကြမလဲဆိုတာ Washington DC မှာရှိတဲ့အတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းစဉ်းစားကြဖို့လည်းဖြစ်ပါတယ်
အဲ့ဒါဆိုရင်ဒီ Burma Act ဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အရက်ဖက်အုပ်ချုပ်ရေးအပိုင်းတွေကိုပါပံ့ပိုးပေးမဲ့အနေအထားရှိနေတဲ့အတွက် American ရဲ့လွှမ်းမိုးမဲ့အရေးကိုတရုတ်ကစိုးရိမ်နေတဲ့အနေအထားကိုရောဘယ်လိုမြင်လဲရှင့်
Well, I think that China is always concerned about what the
US China ကမှနိုင်ငံအသီးသီးမှာတရုတ်ကထိုးဖောက်လာတဲ့ရည်ရွယ်ချက်တွေကိုအမေရိကန်ကစိုးရိမ်နေတယ်လို့မြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေမှာအမေရိကန်ဘက်ကချင်းကပ်နေတဲ့ရည်ရွယ်ချက်တွေကိုတရုတ်ကလည်းအမြဲတမ်းပူပါနေတာပါဒါပေမဲ့နောက်ဆုံးမှာတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဖော်ဆောင်နိုင်မယ်ဆိုရင်အမေရိကန်မှာရောတရုတ်နိုင်ငံမှာပါနှစ်နိုင်ငံစလုံးအတွက်စီးပွားရေးအကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်
ဆွေးနွေးကြတဲ့အထက်မှာလည်းရခိုင်ပြည်နယ်ကအခြေအနေတွေပါဝင်ပါတယ်အထူးသဖြင့်မောင်းတော်မှာရခိုင်တပ်တော်ကိုစန့်ကျင်ဆန္ဒပြဖို့စစ်ကောင်စီကဖိအားပေးခိုင်းစေခံရတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ရခိုင်တပ်တော်ခေါင်းဆောင်တွေရောရိုဟင်ဂျာခေါင်းဆောင်တွေရဲ့သဘောထားမှန်ကန်မှုရှိဖို့အလွန်အရေးပါနေတယ်လို့ဆွေးနွေးပွဲမှာအဓိကပါဝင်သူဖြစ်တဲ့မတ်ဝေဝေနုကပြောသွားပါတယ်ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲပြီးမှာမတ်ဝေဝေနုကို VOA ကမေးကြည့်တော့
ဘာကြောင့်လဲဆိုတော့ဒီလိုမျိုးဟိုပြစ်မှတ်ထားပြီးတော့နှီးပေါင်းစုံနဲ့ဖျားပိတ်ခင်ခင်ရတဲ့လူမျိုးစုတစုကိုကျမတို့ပြန်ပြီးတော့မှအပြစ်ဖို့ပြီးတော့ကျမတို့ပြည်သူတွေနဲ့အဲဗမာပြည်သူတွေပေါ့နော်တတိုင်းပြည်လုံးကပြည်သူတွေနဲ့ရိုဟင်ဂျာတွေကိုလူမျိုးတိုက်တယ်လို့မျိုးစကားပြောဆိုမှုတွေ the victim blaming လုပ်တာတွေဒီလိုမျိုးဖျားပိတ်ခင်ရတဲ့အစုအဖွဲ့ victim ဖြစ်နေတဲ့အစုအဖွဲ့ကိုကျမတို့အပြစ်တင်တဲ့ပုံစံမျိုးတွေပြောတာဟာဒါဟိုတကောင်းမွန်တဲ့အပြောဆိုမှုမျိုးလို့ကျမမမြင်ဘူး healthy ဖြစ်တဲ့ကျမတို့လူဖွဲ့စည်းအတွက်ဒါ healthy ဖြစ်တဲ့အပြောဆိုမှုလို့လည်းကျမမမြင်ဘူးပေါ့နော်ဒါမတန်စိုးရင်စရာကောင်းပါတယ်ဒီလိုမျိုးဟိုခေါင်းဆောင်တွေအနေနဲ့ကကျမတို့ပြောချင်တာကရခိုင်ခေါင်းဆောင်တွေပဲဖြစ်ဖြစ်ရိုဟင်ဂျာတွေပဲဖြစ်ဖြစ်ပေါ့နော်ရိုဟင်ဂျာခေါင်းဆောင်တွေပဲဖြစ်ဖြစ်ဒီလိုခေါင်းဆောင်ပိုင်းမှာတာဝန်ယူနေတဲ့လူတွေဟာဆိုရှင်ကျမတို့ကသတိရှိရှိနဲ့တာဝန်တိတိပြောဖို့လိုပါတယ်ဒီလိုမျိုးကျမတို့တဖက် community ကိုနစ်နာစေမဲ့ပုံစံမျိုးအဲဓမ္မမဟုတ်ရင်လည်းရန်တိုက်ပေးနေတဲ့ပုံစံမျိုးတွေနောက်ဒီ victim blaming လုပ်တဲ့ပုံစံမျိုးတွေပြောရဲဆိုတာကအမတန်စိုးရင်စရာကောင်းပါတယ်လို့ပဲကျမကမြင်ပါတယ်ဟုတ်အ
ဲ့တော့ဒီလိုဆွေးနွေးပွဲမြမအရေးဆွေးနွေးပွဲတွေ Washington DC လိုနေရာမှာကျင်းပတာဘယ်လောက်အရေးပါလဲရှင်
ဒီလို Washington DC လိုနေရာမှာကျင်းပတာအမတန်မှအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီမှာဆိုလို့ရှိရင် American အစိုးရတင်မကပါဘူး။ဒီ American မှာရှိနေတဲ့ဒီ think tank တွေဒီသုတေသနပညာရှင်တွေเนาะအဲ့လူတွေဟာလည်းဒီမှာအဓိကအခြေချနေထိုင်တာဖြစ်တယ်။ဒီအကြောင်းတွေမှာဒီလိုမျိုးကျင်းပတယ်ဆိုပေမဲ့အကြောင်းသားတွေတသက်လာတာမဟုတ်ဘူးခုနရပ်ဖက်သူ့ဖွဲ့စည်းတွေနိုင်ငံတကာ International NGO တွေပြီးလို့ရှိလို့ရှိရင်ခုနပြောတဲ့think tank တွေ policy makerဒီအစိုးရဒီမှာဆိုလို့ရှိရင်ခုဆိုလဲအစိုးရအရာရှိတွေပါတယ်เนาะအဲ့လိုလူတွေလာတဲ့ခါကျတော့သူတို့အနေနဲ့ကကျမတို့တွေရဲ့အတန်ကိုကျမတို့တွေရဲ့အမြင်တွေကိုနားထောင်ဖို့အမတန်ရေးကြီးရဲ့အဲ့ဒါမှကျမတို့ဟာသူတို့ရဲ့အမြင်တွေကိုလည်းပို့ပြီးတော့မှဗမာကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းလဲလာအောင်ပို့ပြီးကောင်းမွန်လာအောင်လှုံ့ဆော်နိုင်မှာဖြစ်ပါတယ
်ဒါကတော့ George Washington တက္ကသိုလ်မှာပြုလုပ်တဲ့မြမရေးဆွေးနွေးပွဲအကြောင်းတင်ပြခဲ့တာပါကျမအင်ဂျင်နိုင်ပါရှင်
မြန်မာဆန်ရသတင်းဆောင်မပြီးမှာတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲနှစ်နှစ်ကျော် ကာလအတွင်းရုရှားကနေရှောင်တိန်စွန့်ခွာလာကြတဲ့မိသားစုတွေဟာတောင်အမေရိကတိုက်နိုင်ငံတချို့မှာလာရောက်အခြေခြံနေထိုင်တာတွေပိုများလာပါတယ်။ Writers သတင်းဆောင်ပါကိုကုညာဝင်းအောင်တင်ပြထားပါတယ်ရှင
်။ယူကရိန်းကိုကျူးကျော်စေကြောင်းရုရှားကနေရှောင်တိန်လာတဲ့ရုရှားနိုင်ငံသားအီလီယာဂါဖာရော့ဖ်ဟာခုတော့အာဂျင်တီးနားနိုင်ငံဝီနိုဆာရက်စ်မြို့မှာနေထိုင်အလုပ်လုပ်ကိုင်နေသူပါ။သူကဗညာလို့ခေါ်တဲ့ရုရှားရိုးရာချွေးထုတ်ခန်းစာအုပ်အားတွေကိုလိုက်ဆောက်ပေးနေပါတယ်။နိုင်ငံကြီးအကြောင်းအရာတစ်ခုကြောင့်ရုရှားကနေထွက်လာခဲ့သူတွေဟာသူတို့ရောက်နေတဲ့နိုင်ငံဒီမှာပဲအခြေချလိုက်ဖို့ကများပါတယ်။ဂါဗာရော့ဖ်နဲ့အတူသူစနီးနဲ့ကလေးနှစ်ယောက်တို့ဟာရုရှားအရှိတ်ချမ်းဗလာဒီဗော့စတော့စေကမ်းမြို့ကနေအာဂျင်တီးနားကိုရောက်လာတာ9လလောက်ရှိနေပါပြီ။ရုရှားရဲ့ကျူးကျော်စစ်သုံးနှစ်တည်းဝင်လာချိန်မှာတောင်အမေရိကတိုက်နိုင်ငံတချို့မှာအခြေချနေထိုင်ဖို့ကြိုးပမ်းလာတဲ့ရုရှားတွေအတော်များလာတာပါ။အရင်ကလူတွေသိမသိသေးတဲ့အခြေချနေထိုင်ခွင့်ဗီဇာမျိုးကိုလက်တင်အမေရိကနိုင်ငံ၅ခုကထုတ်ပေးနေတာကြောင့်ဖြစ်တယ်လို့အကဲခတ်တွေနဲ့ပြပထွက်ပြေးလာတဲ့ရုရှားတရားစင်တော်ကိုရိုက်တာကမေးမြန်းချက်တွေအရာပြရပါတယ်။ဂါဖာရော့ဖ်ကသူ့အနာဂတ်ရေးကိုပြောလာပါတယ်။
Да, мы приехали вот уже находимся 8 месяцев в Аргентине.
ကျွန်တော်တို့မှာပါလာတဲ့ငွေအများစုကိုဒီနိုင်ငံကစီးပွားရေးလုပ်ငန်းတွေမှာယင်းနှီးမြှုပ်နှံသွားမှာပါ။ပြီးရင်နိုင်ငံသားဖြစ်အောင်တရားဝင်နည်းလမ်းတွေရာထပ်လျှောက်ဖို့ရှိပါလေ
။ပြီးခဲ့တဲ့နှစ်အတွက်ထုတ်ပြန်တဲ့စီးရင်တွေကိုပြန်ကြည့်ရင်အာဂျင်တီးနား၊မက္ကဆီကို၊ဘရာဇီး၊ဥရုဂွေးနဲ့ပါရာဂွေးစတဲ့တောင်အမေရိကနိုင်ငံတွေကရုရှားလူမျိုး9000လောက်ကိုဗျာဒီတမမဟုတ်အမြဲတမ်းနေထိုင်ခွင့်ဗီဇာထုတ်ပေးခဲ့ပါတယ်။လုံးခဲ့တဲ့၄နှစ်2020ခုနှစ်တုန်းကဆိုရင်တော့အဲ့ဒီ၅နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ဗီဇာထုတ်ပေးခဲ့သူရုရှားနိုင်ငံသား1000ကျော်လောက်သာရှိခဲ့တာပါ။တောင်အမေရိကနိုင်ငံတွေမှာလူနေမှုဘဝအကုန်ကျစရိတ်တက်တာတာရာသီဥတုကောင်းမွန်တာနိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုကနေလိုကင်းနိုင်တာဒါတွေကရုရှားနိုင်ငံသားတွေဒီကိုတင်းရှောင်ကျင်လာအောင်ဆွဲဆောင်နေပါတယ်။ဒါအပြင်ဗီဇာစည်းကမ်းတွေမတင်းကျပ်တာနိုင်ငံသားခံယူကျင်တဲ့ဆိုရင်တော့အလွယ်တကူရနိုင်တဲ့အချက်တွေလည်းရှိပါတယ်။စီးပွားရေးအတိုင်ပင်ခံအဖြစ်လုပ်နေသူတတီယာနာဟာယူကရိန်းနယ်စပ်နဲ့နီးတဲ့ရော့စတိုဗော်ဒွန်ရုရှားမြို့ကလေးကနေပြီးခဲ့တဲ့ဒီဇင်ဘာလထဲမှာမက္ကဆီကိုနိုင်ငံကိုရောက်လာပြီးယာယီနေထိုင်ခွင့်ရထားသူပ
ါ I think people are very open
ဒီမှာလူတွေကအရန်ပွင့်လင်းတာပဲမက္ကဆီကိုနိုင်ငံသားတွေဟာရေးပြရအဖြစ်အတော်လေးသဘောကောင်းကြပါတယ်လူတွေကလည်းနှိမ့်လူပဲကောင်းတယ်လို့ကူညီလိုစိတ်လည်းရှိကြတယ်ဒီမှာနေရတာစိတ်ချမ်းသာပါတယ်နောက်ပြီးတော့မက္ကဆီကိုနဲ့ရုရှားယဉ်ကျေးမှုတွေကနည်းနည်းဆင်တူတယ်လို့ပဲအနည်းဆုံးတော့စိတ်နေသဘောထားချင်းတူကြပါတယ်
အခြားရုရှားနိုင်ငံသားတွေအမေရိကန်နဲ့ဥရောပဘက်ကိုအလဲပတ်သွားတာအခြေချနေထိုင်ဖို့ကြိုးစားတာတွေရှိပေမဲ့ယူကရိန်းစစ်ပွဲဖြစ်လာပြီးနောက်ပိုင်းရုရှားဆန့်ကျင်တဲ့လုပ်ရက်တွေကိုကြုံလာရပါတယ်။ရုရှားနိုင်ငံသားတွေတောင်အမေရိကကိုသွားလည်မယ်ဆိုရင်နိုင်ငံအများစုက၄ဆအဝင်မှာပဲရက်90ဗီဇာပုံမှန်ထုတ်ပေးလို့ရှိပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ခဲ့တဲ့လုပ်ရက်ကိုတောင်အမေရိကနိုင်ငံအများစုကရှုတ်ချပေမဲ့ယူကရိန်းကိုလက်နဲ့ထောက်ပံ့နေတာမျိုးတော့မရှိပါဘူးခင်ဗျာကျွန်တော်ညောင်ဝင်းအောင်ပ
ါရုရှားကတင်းရှောင်ရသူတွေအကြောင်းပြီးမှာတော့လက်ရှိဆစ်ဖြစ်နေတဲ့ဂါဇာဒေသခြေနေကိုတင်ပြပါမယ်ဂါဇာတိုင်းပြည်ဒေသမှာဆစ်ပွဲဒဏ်ချအိုးအိမ်ဆွန့်ခွာထွက်ပြရသူတွေပြည့်ကျက်နေတဲ့ဒုက္ခသည်စခန်းတွေမှာတိုးချိတ်နေထိုင်နေရပြီးတန်ရှင်းမှုမရှိနိုင်တာကြောင့်ကူးစက်ရောဂါတွေလည်းပြန့်နှံ့နေပါတယ်စေယုံတွေမရှိတော့တာနဲ့ဆေးဝါးပြက်လက်တာတွေကြောင့်ခက်ခဲနေချေကလေးတွေအတွက်အခမဲ့တဲတူစေကံတစ်ခုကိုစေနာဝန်တန်းဆရာဝန်တယောက်ကဖွင့်ထားပါတယ် Writers သတင်းဆောင်ပါကိုမိုက်တန့်စင်ပြောပြပေးပါမယ်ရှင
်။ဦးရင်ဆွခွာထွက်ပြေးလာကြတဲ့ပါလက်စတိုင်းထောင်ထဲချီပြည့်ကျက်နေအောင်လို့နေထိုင်နေရတဲ့ Rafa မျိုးကဒုက္ခသည်စခန်းတွေမှာကလေးတွေအတွက်အခမဲ့စေကံတစ်ခုဖွင့်ထားပါတယ်။ဘေဒဟာနူမျိုးကရာရှာအိုခါရှာကကလေးထုခုဆရာဝန်ဖြစ်ပြီးတော့အခုတော့စကန်တွေထဲမှာကလေးတွေအတွက်အခမဲ့တဲထုတ်ပြီးတော့စီကံဖွင့်ပေးထားပါလိမ့်။အနီးနားဝင်းကျင်မှာစီကံရှာတာနဲ့ဆေးဝါးပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာကလေးချစ်တတ်တဲ့ဆရာဝန်အိုခါရှာကအခုလိုအခမဲ့ဆေးကုသပေးနေတာဖြစ်ပါလိမ့်။
بسبب الحرب وبسبب انهيار المنظومه الصحيه وبسبب عدم
سيبويري جاو ရဲ့ပြိုပြက်နေတဲ့ကျန်းမာရေးစနစ်ကြောင့်ရင်းနဲ့ကျွန်တော်နေတဲ့စခန်းသားမှာဆေးရုံဆေးကန်းတွေတခုမှမရှိတာကြောင့်လဲကျွန်တော်နေတဲ့တဲထဲမှာကလေးအယောက်20 30လောက်ကိုကြည့်ပေးခဲ့ရပါတယ်ဒါကြောင့်ဒီကလေးတွေကိုအခမဲ့ကုသပေးမယ်တဲထိုးဆေးကန်းကိုဖွင့်ဖို့စတင်ဖြစ်တာပါ ပထမဆုံးအကြောင်းရင်းကတော့ကျွန်တော်ကကလေးချစ်တက်လို့ပါကလေးတယောက်ကိုတွေ့တာနဲ့ကူညီချင်းစေကုပေးချင်းမိတာပ
ါတန်ရှင်းမှုမရှိနိုင်တာအာဟာရပြည့်ရဲ့အစားအစာနဲ့ရေသက်မရနိုင်တာတွေကြောင့်စခန်းတွင်းမှာယောဂါတွေပူပြန့်ရတဲ့အကြောင်းလေးသူကပြောပြပါသည်
بالنسبه للامراض انا بشوفها
ကလေးတွေကြားမှာတောက်ဖို့ကောင်းအောင်ကူးစက်မြန်တဲ့ယောဂါတွေကိုတွေ့ရလေရှိပါတယ်အထူးသဖြင့်ဦးလန်းချောင်းပိုးဝင်တာဗိုင်းရပ်စ်ပိုးကူတာအေးတဲ့ထားကြောင်းအသက်ရှူလန်းချောင်းယောဂါမျိုးအဖြစ်များပါတယ်တစ်ခါတလေအနှွေးတွေမဝက်ထားတဲ့ကလေးတွေကိုတွေ့ရပါတယ်အိမ်တွေကနေဘာမှမတည်နိုင်ပဲထွက်ပြေးလာရတာကြောင်းလူတွေကအဝတ်တထည်ကိုတစ်ခုနဲ့ရောက်လာတာများပါတယ်ပါလက်စတိုင်းကျမ်းမာရေးဌာနရဲ့အချက်အလက်အရအသေးအောင်တဝါယောဂါကကူးစက်မြန်ယောဂါဖြစ်လာပြီးအသက်73နှစ်ယောက်ကလေး80 80ရာခိုင်နှုန်းမှာကူးစက်ပြီးဖြစ်ပါတယ်။တောက်ရည်တန်းမရှိတာကြောင့်စားငယ်ရည်တောက်ရတာအာဟာရပြည့်ဝတဲ့အစားအစာမစားရတာကြောင့်တန်ရှင်းမှုကင်းအောင်မနေနိုင်ပဲစခန်းနေထဲမှာကူးစက်မှုတွေပြန့်နှံ့တာပါ။
ဒေတာတွင်းကစေးရုံတချို့လေတိုက်ခိုက်ခံရတာဝင်ရောက်စီးနေခံရတာတွေကြောင့်တော်တော်များများပိတ်ကုန်ပါတယ်။အစ္စရေးတပ်တွေရှေ့တူးလာတဲ့အမျှဖိအားကြားကပဲတချို့စေးရုံတွေကတော့ဆက်ပြီးတော့ဖွင့်နေရပါတယ်။ဟမတ်စစ်သွေးကြောအဖွဲ့ကစေးရုံတွေကိုစစ်ပွဲအတွက်အသုံးချနေတယ်ဆိုပြီးအစ္စရေးဘက်ကပြောဆိုနေတာပါ။
ဖ
ာဇာကမ်းမြောင်ဒေသကိုဆေးဝါးတွေမပို့နိုင်တာကြောင့်ဆေးရုံတွေမှာဆေးဝါးပြတ်တောက်နေပြီးဆေးဝါးရှားပါတဲ့ပြဿနာကိုအဓိကရင်ဆိုင်နေရပါတယ်ကျွန်တော်လှုပ်လှုပ်ခဲ့တဲ့ဆေးရုံမှာအယ်ကာမိုတစိပါရာစီတမောမရှိပါဘူးကလေးတယောက်အဖျား104အထိတက်နေချိန်မှာဆေးပေးဖို့မရှိပါဘူးကျွန်တော်တို့ဒီတဲထိုးဆေးကမ်းမှာဆေးရီရဖို့အနီးနားကဆေးဆိုင်တွေကနေလှည့်ဝဲပြီးတခြားဆေးပေးနိုင်မဲ့သူတွေရှိမလားမေးမြန်းထားရပါတယ်
2023အောက်တိုဘာလ9ရက်နေ့တုန်းကအစ္စရေးနယ်စပ်ကိုဟာမတ်စ်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့အရက်သားအများစုအပါအဝင်လူအယောက်1200ကိုတတ်ခဲ့ပြီးလူအယောက်250လောက်ကိုတစားကန်တွေအဖြစ်ဖမ်းဆီးသွားတဲ့အကြောင်းအစ္စရေးချက်လက်တွေမှဖော်ပြထားပါတယ်။ဒီလုပ်ရက်ကိုတုံ့ပြန်တဲ့အနေနဲ့ဟာမတ်စ်ကိုချိန်မုံမှုအစ္စရေးတပ်တွေကဂါဇာဒေသတွေကိုဝင်ရောက်ပြီးတော့တိုက်ခိုက်နေတာပါ။ဒီလိုတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းအရက်သားတွေအိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရပါတယ်။
ကျွန်တော်ရဲ့သားအရန်နေမကောင်းဖြစ်နေလို့ဒီကိုရောက်လာတာပါစစ်ပွဲကြအတန်ရှင်းမှုမရှိအာဟာရပြည့်တဲ့အစားအသောက်မရှိညအိပ်ဖို့အမိုးအကာမရှိကလေးတွေအတွက်တတ်တရာမရှိတဲ့နေထိုင်မှုအခက်အခဲတွေကြောင့်ကျွန်တော်ရဲ့သားအခုလက်ရှိမှာအဖျားကြီးပြီးအပြင်းထန်ဝမ်းလျှောနေပါတယ်စစ်ပွဲကြောင့်အခုလက်တလောဆေးဝါးမရှိသလိုဆေးကုပေးမယ့်နေရာတွေလည်းမရှိပါဘူးဆေးကမ်းပြဖို့နိုင်ပေါင်းများစွာဆောင်ရပြီးကိုယ့်အလှည့်ရောက်ရင်တချို့ဆေးတွေကုန်သွားပါတယ်အကြိုက်ခဲပြောက်စေးနဲ့အဖျားကျစေးလောက်ပဲရနိုင်ပါတယ
်ဒုက္ခတွေစခန်းထဲမှာနေထိုင်ရင်းနဲ့နာမကျန်းဖြစ်ရင်လိုအပ်တဲ့စီဝါလေးမရနိုင်တဲ့ပြဿနာကိုကြုံနေရပါတယ်ကလေးတွေကိုကုသပေးနိုင်မှုမိဘတွေကအခမဲ့တဲထိုးထားတဲ့ကလေးစီကန်းစီကိုရောက်လာကြပါတယ
်မိစနာမိစနာနာမရှိလဲအဒူရန်လဲ
ကလေးတွေကိုစေကူဖို့ဒီရောက်လာတာဖြစ်ပေမဲ့စေးပြက်နေလို့လူတွေစီတွေအားလုံးမရပါဘူးကျမအဖျားတက်ပြီးတော့ချောင်းဆိုးနေလို့မနေ့ကလာခဲ့တာပါအဖျားအတွက်ပဲဆေးပြီးတော့ချောင်းဆုပ်ပြောက်ဖို့ဘယ်လိုလုပ်ရပါမလဲ။ကျမရဲ့သားခြေထောက်မှာလည်းရာနာရီပေါက်နေပါတယ်
။ခါစာဒီသားမှာနေစဉ်ပုံကျက်တိုက်ခိုက်မှုတွေနဲ့ကြုံနေရပြီးတော့အိဇွေးစစ်တပ်ကထိုးစစ်ဆင်နေပါတယ်။ဒီကြောင်ကနေတိုက်ခိုက်မှုတွေကြောင့်နေအိမ်တွေပြည်သူပိုင်အဆောက်အုံတွေနဲ့လက်နက်တားတွေပျက်စီးပြီးတော့လက်နက်ကြီးလက်နက်ငယ်တိုက်ခိုက်မှုတွေနဲ့ဘုံးပေါက်ကွဲမှုတွေနဲ့လည်းကြုံနေရတာဖြစ်ပါတယ်။စစ်ပွဲအတွင်းမှာလူအယောက် 28,000 ကျော်သေဆုံးပြီးဖြစ်တဲ့အကြောင်းပါလက်စတိုင်းကျမ်းမာရေးအာဏာပိုင်တွေကပြောပါတယ်။ဂါဇာဒေသခံအားလုံးရဲ့85ရာခိုင်နှုန်းကျော်လေးအင်ဂျီယာမဲ့တွေဖြစ်ကုန်ပါတယ်။ကလေး10ယောက်မှာတယောက်ကအာဟာရချို့တဲ့တဲ့ပြဿနာနဲ့ကြုံရတဲ့အကြောင်းကုလသမဂ္ဂရဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်ရှင်
။အခုတော့ဤပညာဆိုင်ရာသတင်းဆောင်မတွေကိုအလှည့်ပေးပါမယ်။စကားချစ်နေတဲ့သူတွေပုံမှန်စကားမပြောနိုင်သူတွေသူတို့ရဲ့ပင်ကိုယ်အတန်းနဲ့ပြန်ပြောနိုင်စေမယ့် AI သုံးဉာဏ်ပညာကိုတည်ထောင်နိုင်ပြီဖြစ်တာကြောင့်အခုဆိုတန်းနဲ့ချီတဲ့ဝေဒနာရှင်တွေဟာအစဉ်ပြေပြေဆက်ဆံပြောဆိုခွင့်ရတော့မှာဖြစ်ပါတယ်။ VOA သတင်းတောက်ဂျူလီယာထဘော့သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
် Yours customer ဟာစကားချစ်သူတူဖြစ်ပါတယ
် I'm a
ကျွန်တော်ကစကားနည်းနည်းဖြစ်ပါတယ
်လေတန်လေးနဲ့တိုးတိုးလေးပြောတဲ့အခါမှာတော့သူတို့လိုလူတွေဟာစကားမထစ်တော့ပဲချော့ချော့မော်မော်ပြောဆိုနိုင်တာပါ
Hey, you hear my whisper? whisper.
ကျွန်တော်တူတူပြောတာကြားပါသလား
? Because when you are whispering you don't use your vocal.
အခုလိုပါကြောင့်ကြားရလဲဆိုတော့ကိုကခတ်တူတူလေသာနဲ့ပြောတဲ့အခါကိုရဲ့အတန်အိုးတွေတုံးစရာမလိုတော့တာကြောင့်ဖြစ်ပါတယ်။
ဒါဟာစကားတိတ်ထက်တဲ့လူတွေလေတန်းတိုးတိုးလေးနဲ့ပြောတဲ့အခါမှာသူတို့ရဲ့စကားထက်နှုန်းကဘာကြောင့်85ရာခိုင်နှုန်းလောက်ထိကျော့သွားနိုင်တယ်ဆိုတဲ့အကြောင်းအရင်းလည်းဖြစ်ပါတယ်။ဒီချက်ပေါ်မှာမူတည်ပြီး AI 3အသံနည်းပညာနဲ့စကားပြော App Whips ကိုတီထွင်ဖို့အတွက် Customer အကြံရလာတာဖြစ်ပါတယ်။သူရဲ့ဒီ App ဟာစကားတိတ်ထက်သူတွေနဲ့အသံပုံမှန်မပြောနိုင်သူတွေကိုရှင်းရှင်းလင်းလင်းပြောဆိုဆက်ဆံလာနိုင်စွမ်းရှိအောင်အတွက်လုတ်ပေးနိုင်ပါတယ်ဒီလိုလှုပ်လာနိုင်သူတွေထဲမှာအတန်အိုးမှရှိတဲ့အကျော်သေးသွားတဲ့ George Costa တယောက်လည်းပါပါတယ်အဲ့ဒီအချိန်ကစပြီးလေတံတိုးတိုးလေးနဲ့ပဲပြောပါတယ
် Since then, I speak like this.
ဒီမှာအခုဆိုဒီ whips နည်းပညာကိုသုံးပြီးသူ့ရဲ့အရင်ငကိုကျမ်းမာစဉ်တုန်းကအတန်နဲ့ပါပြန်ပြီးပြောနိုင်ပြီဖြစ်ပါတယ
် Hello, my name is George Costa.
သူ့နာမည် George Costa.သူ့ရဲ့အတန်ကသူပြန်ပြီးမကြဘူးလို့ပြောသွားတာပါ။အဲ့ပြအတန်သွင်းခွေမှာသူတို့ကြိုက်တဲ့အတန်ကိုဖြစ်စေ၊ကိုရင်ကျမ်းမာစင်ကအတန်ကိုဖြစ်စေ၊ကြက်ရထဲ့ပြီးတုံနိုင်ပါလေ။ Ruben Norden ကတော့သူ့ရဲ့အတန်အိုးတစ်ခုလုံးကိုဖယ်ရှားပစ်တဲ့ခွဲစိတ်ကုသမှုခံယူခဲ့ရသူဖြစ်ပါတယ်။ဒါပေမဲ့ဒီ AI 3နောက်ဆုံးပေါ် Whips နည်းပညာကြောင့်သူ့ရဲ့ပင်ကိုအတန်နဲ့ပြန်ပြီးပြောဆိုနိုင်ပါပြီ
။
သူ့ရဲ့ပင်ကိုအတန်နဲ့သူပြောချင်တာကိုပုံမှန်ပဲအချိန်မဆိုင်ပဲပြောဆိုဆက်ဆံလာနိုင်ပြီလဲဖြစ်ပါတယ်။ Van Norden ဟာဒီ app ကိုသုံးပြီးဖုန်းနဲ့ပြောတာဗီဒီယိုနဲ့လူကိုယ်တိုင်ပြောတာတွေပါလှုပ်လာနိုင်တာပါ
။ The ideal situation is to have
ကောင်းတဲ့ချက်ကတော့စကားကိုပုံမှန်အတိုင်းပဲအဆက်မပြတ်ပြောနိုင်တာပါ။ဒါကြောင့်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ဒီ Whip application ကိုကမ္ဘာတစ်လောက smartphone တွေ laptop တွေတိုင်းမှာသုံးလာနိုင်ဖို့ဖြစ်ပါတယ်
။ဒီနည်းပညာဟာဒီဝေဒနာရှင်တွေအတွက်စကားကိုဖြောင့်မြောက်ပြောနိုင်အောင်လုပ်ပေးရုံနဲ့မကပဲသူတို့ရဲ့လူနေမှုဘဝအဆင့်အတန်းမှာမြန်မာလာစေနိုင်မှာဖြစ်တယ်လို့လဲ customer ကပြောပါတယ
်။အခုတော့ဂျပန်ကအစားတောက်ပို့တဲ့ဆက်ရုပ်တွေအကြောင်းဖြည့်ချရအောင်ပါရှင်။ဂျပန်နိုင်ငံမှာအစားတောက်ပို့တဲ့ Uber Eats ကုမ္ပဏီကအစားတောက်ပို့တဲ့နှီးစစ်တမျိုးနဲ့မိတ်ဆက်လိုက်ပါတယ်။လူနဲ့လိုက်ပို့တာမဟုတ်ဘဲအလိုလျောက်ထင်းချုံသွားရောက်နိုင်တဲ့ဆက်ရုပ်ကားပူလေးတွေနဲ့အစားတောက်ပို့ခိုင်းတာပါ။လူစီကားတဲ့နိုင်ဟွန်ပါရှိတဝိုက်မှာဆိုရင်လက်ကင်ဖုံးကနေအစားတောက်မှရင်ဒီဆက်ရုပ်ကားဘူးလေးတွေကလာဖို့မှာပါ AP သတင်းဆောင်မကိုတော့ကိုစီသူပြောပြပေးပါမယ်ရှင
်အစားတောက်ပို့ဆောင်ပေးတဲ့ဒယ်လီသမားတွေကိုလမ်းမပေါ်မှာတွေ့ရတာမဆန်းလာပေမဲ့မိုးဖွဲဖွဲကျနေတဲ့လမ်းပေါ်မှာတွာလာနေတဲ့ဆက်ရုပ်ဒယ်လီဗရီသမားကိုတော့တွေ့ရခဲ့ပါတယ်ဒေယူပို့ဆောင်ရေးကုမ္ပဏီ Uber ရဲ့လုပ်ငန်းခွဲ Uber Eats ကအမေရိကန်မှာစသုံးနေပြီဖြစ်တဲ့သူတို့ရဲ့လမ်းလျှောက်ဒယ်လီသမားအစိမ်းအောင်ဆက်ရုပ်ကလေးကိုဂျပန်နိုင်ငံတိုကျိုမြို့နီဟွန်ဘာရှိအရောက်မှာပထမဆုံးမိတ်ဆက်ပြသနေတာပါ။စပိန်ဆိုင်ကယ်ကားတွေနဲ့အစားအစာပို့ဆောင်တာတွေနဲ့မတူပဲလူကိုယ်တိုင်ပို့တဲ့သူပို့ပြီးတော့ထိရောက်အသုံးဝင်တဲ့ဝန်ဆောင်မှုလုပ်ငန်းဖြစ်လာလိမ့်မယ်လို့ယုံကြည်ကြောင်းဂျပန် Uber Eats ရဲ့ဈေးကွက်မန်နေဂျာElvin U ကပြောပါတယ
် Robots will just be another form of delivery method so we have
ဆက်ရုံနဲ့စားတောက်ပို့တာကပုံစံသစ်ဖြစ်လာမှာပါဘယ်နေရာတွေမှာတုံးလို့ရမလဲဆိုတာကျွန်တော်တို့စမ်းသပ်နေပါတယ်လမ်းဘေးကရှောက်လို့ရတဲ့နေရာတွေအားလုံးပို့လို့ရမယ်နောက်ပိုင်းဓာတ်တွေကလည်းတက်ပို့ရတဲ့အထက်မြင့်ရုံးခန်းတွေတိုက်ခန်းတွေအထိဒီကောင်လေးတွေနဲ့ပို့ခိုင်းနိုင်တဲ့အထိကိုဖြစ်လာပါမယ
်အယုတ်ကားလေးတွေနဲ့တူတဲ့ဆက်ရုပ်ကလေးတွေနဲ့တရုတ်ပြတော့သူတို့တွေလူသွားလမ်းမှာသွားနေတာလူကြီးမြင့်ကြားကိုလည်းအကြနာကူးပြီးတော့လူတွေကိုရှောင်သွားနေတာတွေ့ရပါတယ်တယ်လီဖုန်းကနေအစားအစာမာယူလိုက်တာနဲ့လူတယောက်လမ်းမြန်မြန်ရှောက်နိုင်တဲ့နှုံတိုင်းသွားနိုင်တဲ့ဒီဆက်ရုပ်ကဆိုင်ကိုသွားယူပြီးတော့မှာထားတဲ့သူရှိတဲ့နေရာကိုမြေပုံကနေသူ့အတူလမ်းကြောင်းရှာပြီးတော့ပို့ပေးနိုင်ပါတယ်သူ့အတူပို့ပေးနိုင်တဲ့သွားနိုင်တဲ့ဆိုပေမဲ့အလုံးစုံတော့ဆက်ရုပ်ကိုပုံအပ်ထားတာတော့မဟုတ်ဘူးလို့အေဗင်ဦးကပြောပါတယ်
So although the robot is autonomous so you actually don't need
it. ဘာယူထားတဲ့ order ပို့လိုက်တယ်ဆိုတာတေချာအောင်နဲ့လိုအပ်ရင်ရေးပေါ်ခြေနေမှာထိန်းချုပ်နိုင်အောင်ဆက်ရုံမှာတက်ထားတဲ့ကင်မရာတွေကတစ်စင်းလူတစ်ယောက်ကတော့ရုံးခန်းကနေစောင့်ကြည့်ပေးနေပါတယ်
။ရေးပေါ်ခြေနေမှာဘေးကလမ်းလျှောက်နေတဲ့သူတစ်ယောက်ယောက်ကဆက်ရုပ်ကိုချက်ချင်းရပ်သွားအောင်လုပ်နိုင်တဲ့ခလုတ်တစ်ခုလဲဆက်ရုပ်ကိုပေါ်မှာတက်ပေးထားပါတယ်။တိုဂျိုဒေတာကန်အာကီကိုမဆူတာကတော့အစားအသောက်ဒယ်လီသမားဆက်ရုပ်ကလေးကိုသဘောကျနေပါတယ်
။今日みたいなちょっと天気の悪い日にもあのこういうの
がディネロ
ရာသီဥတုဆိုးတဲ့နေမျိုးတွေမှာဆက်ရုပ်ကသာအလုပ်ပိုလုပ်ပေးနိုင်ရင်အစားအသောက်ပို့ပေးတဲ့ဒယ်လီသမားတွေအတွက်အတော်လေးသက်သာသွားမှာပဲနော်ရေရှည်အတွက်ကောင်းပါတယ
်အစားအသောက်ပို့တဲ့ဆက်ရုပ်တွေကိုမျိုးတွေမှာသာမကလူရည်နေပါတဲ့ကြေးလက်ဒေသတွေမှာပါစနစ်တကျအသုံးပြုလာနိုင်မယ်ဆိုရင်လုံသမားရှားပါတဲ့ပြဿနာကိုလည်းဖြေရှင်းပြီးသားဖြစ်လိမ့်မယ်လို့တိုကျိုဒေသခံတွေကမျှော်လင့်နေကြပါတယ်ခင်ဗျာ
မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ပါရှင် View American တန်ရ2024ခုနှစ်မလ29ရက်ဗုဒ္ဓနေ့မနက်ခင်အစီအစဉ်တွေကိုလှိုင်းထုတ်မီတာ32 kHz 933နဲ့9383ညလှိုင်းထုတ်မီတာ49 kHz 6953ညလှိုင်းလာမီတာ190ဒုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ပြီးခဲ့တဲ့စနေနေ့ကလက်မှတ်ထိုးအတည်ပြုလိုက်တဲ့မြန်မာနိုင်ငံအတွက်ဒေါ်လာ120သန်းထောက်ပံ့ရေးအစီအစဉ်အခုညီကိုမြန်မာပြည်အတွင်းပိုင်းရှိစကိုင်းနယ်မကွေးတိုင်းတွင်ကကျုံတလို့စစ်ပြင်းနေကြတဲ့တောင်သူလေသမားတွေနဲ့စိုက်ပျိုးရေးလုပ်သားတွေရရှိခံစားလို့ရမရဆိုတာအဲ့ဒီနေမြေကတောင်သူဒုက္ခသည်တွေသိချင်တဲ့ကိစ္စရဖြစ်ပါတယ်။ကိုခင်မောင်စုမင်းကမင်းမြန်တင်ပြထားပါတယ်ရှင
်။အာဆီယံအဖွဲ့အတွင်းသဘောတူညီမှုနဲ့ထိုင်းနိုင်ငံကနေမြန်မာပြည်ကစစ်ပြေးဒုက္ခသည်တွေအတွေ့လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်စံရိတ်ခါအချောင်းနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုအိတ်ပေါင်း4,000နဲ့တနင်္လာနေ့ကစပြီးအကူအညီပေးနေပါတယ်။အဲ့ဒီအကူအညီတွေကိုမဲဆောက်မြဝတီနယ်စပ်ကုန်သွယ်ရေးဂိတ်မှာမြန်မာချက်ချင်းဤအဖွဲ့ကိုပေးရလိုက်တာလို့ထိုင်းနိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အခုပေးလိုက်တဲ့အကူအညီတွေဟာအရင်အရင်ကပေးတဲ့နိုင်ငံတကာအကူအညီတွေလိုနေဆက်မြင်းဟိုဘက်ဒီဘက်ကဒုက္ခသည်တွေကသာအဓိကဥတီပေးတာမျိုးမဟုတ်ပဲကရင်ပြည်နယ်အတွင်းပိုင်းဖအံမြို့နယ်နဲ့ကောဂရိတ်မြို့နယ်အတွင်းကစစ်ဘေးဒဏ်ခံရတဲ့နေရာ၃ခုကိုပေးမှာဖြစ်ပါတယ်ဒါဟာရှေ့ပြေးပနာမအဆင်ပဲဖြစ်ပြီးအာဆီယံအဖွဲ့ကြီးအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးပို့နိုင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်အဲဒီလိုနောင်နောင်ပေးမဲ့အကူအညီတွေထဲမှာမြန်မာနိုင်ငံအလယ်ပိုင်းပြည်တွင်းစစ်ဖြစ်နေတဲ့အညာဒေသစကိုင်းတိုင်းနဲ့မကွေးတိုင်းကစစ်ပြေးဒုက္ခသည်တွေစီကိုရောက်အောင်ပေးဖို့မဲ့အစီအစဉ်ရှိသလားမရှိဘူးလားဆိုတာကတော့မသိရှိရသေးပါဘူးပြည်တွင်းစစ်ဖြစ်ပွားနေတဲ့အညာဒေသစကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကခြေရွာတွေဟာစစ်ကောင်စီတပ်ကမီးရှို့တာလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေခံကြရပါတယ်အဲ့ဒီအတွက်လေယာစိုက်ပျိုးရေးနဲ့အသက်မိုးဝမ်းကြောင်းပြုနေရတဲ့ဒေသခံတောင်သူလေသမားတွေစိုက်ပျိုးရေးလုပ်သားတွေဟာနှီးစက်ရာကျုံရနေရာတွေကိုကစင်းကလေးအပြေးလွှားနေကြရပါတယ်သူတို့ဟာနေဆက်ဒေသကစစ်ပြေးဒုက္ခသည်တွေလိုမျိုးတစ်ဖက်နိုင်ငံကိုခိုးလုံနိုင်တဲ့အခြေအနေမရှိကြတဲ့အတွက်နိုင်ငံတကာအထောက်ပံ့တွေကိုလည်းမရရှိကြပါဘူးအဲ့ဒီအစားပြည်တွင်းကနေကိုနီကိုဟန်နဲ့ရှာဖွေစုဆောင်းပြီးကဲဆယ်နေကြတဲ့အဖွဲ့တချို့ရဲ့စွန့်စားပြီးလာရောက်ပေးပို့ကြတဲ့အကူအညီတချို့သာရရှိကြပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုလိုက်တဲ့မြန်မာနိုင်ငံအတွက်ဒေါ်လာ120သန်းထောက်ပံ့ရေးအစီအစဉ်ထဲမှာလူသားချင်းစာနာမှုဆိုင်ရာဆိုတာလည်းပါဝင်ပါတယ်ဒ ဒါပြင်အဲ့ဒီအကူအညီငွေကြေးတွေကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသဆိုင်ရာပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့ဒီမိုကရေစီရေလှုပ်ရှားနေတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့အကူအညီတွေလည်းပေးရမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ကပေးမဲ့လူသားချင်းစာနာမှုအကူအညီတွေကတော့ထိုင်းနဲ့အာဆီယံကပေးတဲ့အကူအညီတွေလိုစစ်ကောင်စီနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံကြက်ချင်းဒီအသင်းကနေတဆင့်ပေးရမှာမဟုတ်တာကတော့သိကြပါတယ်။ဒါပေမဲ့လည်းစောစောကပြောခဲ့သလိုပါပဲနေဆက်ဒေတာကတိုင်းရင်းသားလက်နက်ကိုင်တွေထိမ့်ချုပ်တဲ့ဒေတာတွေကစစ်ပြေးဒုက္ခသည်တွေကိုတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့အရင်အရင်ကလိုလှုပ်ဆောင်နိုင်ပေမဲ့မြန်မာနိုင်ငံအတွင်းပိုင်းအညာဒေတာပြည်တွင်းစစ်ဖြစ်နေတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းကစစ်ပြေးဒုက္ခသည်တွေဖြစ်ကြတဲ့တောင်သူလယ်သမားနဲ့စိုက်ပျိုးရေးလုပ်သားတွေစီကိုအရောက်ပေးဖို့အကူအညီရေးဆောင်ရွက်ဖို့ကတော့လွယ်ကူတဲ့အနေအထားမှာမရှိပါဘူး။ဒါနဲ့ပတ်သက်ပြီးအမေရိကန်အစိုးရကအခုလိုအကူအညီပေးတဲ့ဆုံးဖြတ်ချက်ချနိုင်အောင်တွန်းအားပေးဆောင်ရွက်တဲ့အထက်မှာပါဝင်ခဲ့သူတွေတဲကတဦးဖြစ်တဲ့ Maryland ပြည်နယ်ချင်းအဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာပူးစိုသမုံကအခုလိုပြောပါတယ်
သမတကနေဘန္တာနေ2024အတွက်ဘာသာပြေအတွက်တည်တံအစီအစဉ်မှာပဲလက်မှတ်ထိုးလိုက်တယ် cross border assistance နဲ့ဆက်ဖြတ်ကျော်ပြီးတော့ယူတာချင်းစာနာမှုထောက်ပံ့မယ်ဆိုတာတော့ပါတယ်အကူအညီပေးတာလည်းပါတယ်လက်တွေပိုင်းဆိုင်ရာတော့အကောင့်ထည့်ဖို့မဲ့နိုင်ငံချေးဝင်ကြီးဌာနတွေနဲ့ဆွေးနွေးဖို့လိုလင့်မယ်လို့ကျွန်တော်အဲ့လိုထင်တယ်။စကားရောမကွေးရောအခုပြည်တွင်းမှာရှိနေတဲ့အတွက်ကိုနေဆက်ကိုဖြတ်ပြီးတော့ cross border နေဆက်ဖြတ်ပြီးတော့အကူအညီပေးပါဆိုပြီးတော့ကျွန်တော်တို့စကားရင်းနဲ့မကွေးဆွေးနွေးရောကျွန်တော်တို့အင်ဂျင်နဲ့စကားနဲ့ဖြတ်ပြီးတော့ချင်းပြည်ကနေတွားရမှာနော်ဥပမာကျွန်တော်ချင်းကိုပြောမယ်ဆိုခု Chilean government ရှိတယ်လေနော် Chilean government ဆွေးနွေးဖို့လိုလင့်မယ်Indian Venezuelan ဖို့လိုလင့်မယ်ဒါပေမဲ့ဘယ်လိုလုပ်မလဲအထဲကိုလက်ဆက်ဖြတ်ပြီးတော့တွားဖို့လိုမယ်ဘယ်လိုလုပ်မလဲဘယ်လိုတွားဖို့မလဲဘသူတွေကတွားဖို့မလဲဘယ်လိုပိုက်ဆံယူမလဲဆိုတော့နိုင်ငံချင်းဝင်ကြီးဌာနနဲ့ USAID လက်ချက်မှာရှိတယ်သူတို့နဲ့တင်ဆိုင်ဖို့လိုမယ်မကွေးနဲ့စကိုင်းကလက်ဆက်ကကျွန်တော်ချင်းပြီမကွေးနဲ့စကိုင်းတွားဖို့ဆိုတော့ဆိုရင်တော့ဒါခက်တာပေါ့ဒါပေမဲ့နီလာနဲ့ရှိမယ် India ကနဲ့တွားဖို့လိုလင့်မယ် India နဲ့စကိုင်းနဲ့တွားဖို့လိုလင့်မယ်အသေးစိတ်ကတော့တက်ဆိုင်ရမကွေးရောစကိုင်းရောချင်းပြည်နယ်ရောအဲ့ဒါလဲဆွေးနွေးဖို့လိုလိမ့်မယ်အထက်ကတော့ရှိမှာပေါ့နေလန်းနဲ့ရှိမယ်အဓိကတော့ US ဆွေးနွေးရနဲ့တက်ဆိုင်ရဟိုဖက်ကနေဆက်ကမကွေးပဲဖြစ်စကိုင်းပဲဖြစ်ချင်းပြည်သူတို့နဲ့ကောင်းကောင်းလေးဆွေးနွေးဖို့လိုလိမ့်မယ်
စကိုင်းတိုင်းကနေမျိုးနဲ့ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လည်းဖြစ်ဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တူဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကတော့ပြည်တွင်းစစ်ဖြစ်နေတဲ့အညာဒေသကစစ်ပြေးဒုက္ခတွေတောင်သူလယ်သမားတွေစိုက်ပျိုးရေးလုပ်သားတွေအတွက်အကူအညီကိုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အစီအစဉ်ကနေပေးရင်အထူးရောက်ဆုံးဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့အမေရိကန်ကကူညီတဲ့အကူအညီကကူညီမယ်ဆိုရင်နေဆက်ကဒုက္ခသည်တွေကအကူအညီပေးဖို့လွယ်တာကတော့ပြည်ပနိုင်ငံကိုခြေကုပ်ယူပြီးတော့ထောက်ပံ့လိုက်တာပေါ့နော်လွယ်လွယ်ကူကူနဲ့ကြတာပေါ့ပြည်ထောင်ကကြတော့ဒုက္ခသည်စီကိုရောက်စေချင်တော့ NGO အကူပါရမှာဗျ NGO မှာဖွဲ့ထားတဲ့ဒီလူသားစာနာတို့စီနော်ကူညီကြတဲ့အဖွဲ့တွေစီဒီအဖွဲ့တွေကနေတွားမှသာလေပို့ပြီးတော့ထိထိရောက်ရှိတာပါနော်ဒီအဖွဲ့တွေကဒီဒေတာတွေကလိုကယ်မှာဥပမာမော်ဟာမြို့နယ်မှာခြေကအုပ်စုဘယ်လောက်ရှိတယ်စီဂုံမြို့နယ်မှာခြေကအုပ်စုဘယ်လောက်ရှိတယ်ဟုံးမလဲဘလို့မြို့နယ်မှာခြေကအဲ့ဒီရဲ့လက်တံတွေအဲ့ဒီရဲ့ဆဲတွေအဲ့ဒီရဲ့အချက်လက်တွေကဒီ NUG ရဲ့ဖွဲ့စည်းထားတဲ့ပါပါပကပါမှာပဲရှိတယ်အဲ့ဒီပါပါရဲ့လက်တံဖြစ်တဲ့ကျွန်တော်တို့လူသားစာနာစီမှာပဲအင်္ဂလန်နဲ့အတိတ်ကြရောက်တယ်။ကြံတဲ့ခေါင်းစဉ်အမျိုးမျိုးနဲ့လာတဲ့ NGO IOGU တွေကအဲ့လောက်လက်တံမရှိဘူး။တဲတဲ့ဝဝနဲ့နဲ့ချီတော့မသိဘူး။မင်းတစိမ့်တွေဖြစ်တော့သူတို့လည်းခိုးတော်ခိုးဝဲလူတဲ့သဘောမျိုးဖြစ်နေတဲ့အခါကျတော့ထိထိရောက်ရောက်တော့မဟုတ်ဘူး။အထူးသဖြင့်တော့စကိုင်းတိုင်းနဲ့မကွေးတိုင်းပေါ့ဗျာ။တန်22တန်းအကူအညီကိုထိထိရောက်ရောက်စေချင်ရဲ့ဒေတာကိုလွှမ်းမိုးထားတဲ့အဖွဲ့အစည်းတွေစီကနေတဆင့်သွားစေချင်တယ်။စစ်ကောင်စီကနေယူတော့ register လုပ်ထားတဲ့အဖွဲ့အစည်းတွေကနေဆိုမသွားစေချင်ဘူး။NUG ရဲ့လွှမ်းမိုးထားတဲ့ NUG အုပ်ချုပ်နေတဲ့ဧရိယာကိုစိတ်တန့်တန့်နဲ့ NUG လမ်းကြောင်းကနေပြီးတော့ထောက်ပံ့လိုက်ပါ။အမှန်တကယ်ဒုက္ခရောက်တဲ့ပြည်သူတွေစီကိုရောက်ပါလိမ့်မယ်
။မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာလေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေကောင်းကောင်းမလုပ်နိုင်ကြတဲ့အတွက်ဒေသခံတောင်သူလယ်သမားတွေနဲ့စိုက်ပျိုးရေးလုပ်သားတွေဟာတချို့ကနှီးစက်ရမျိုးတွေမှာခိုကန့်နေကြရ၊ဂျွာနဲ့ဝေးကွာတဲ့နေရာတွေမှာလည်းထွက်ပြေးနေကြရပါတယ်။လဲနွားတွေန ဲ့ထွက်ပြေးနေကြရသူတွေဆိုရင်လူအတွက်ရိခါရင်သာမကနွားအတွက်နွားစာပါအခက်ကြုံနေကြရပါတယ်ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပြည်ပခါတွေကြောင့်အ ਨੇ ဆုံးလူဦးရေ 1.6 သန်းအိုးမဲ့အိမ်မဲ့ဖြစ်ကြရပြီးလူပေါင်း18သန်းကျော်ဟာအကူအညီလိုအပ်နေတယ်လို့ပြောပါတယ်ခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်ကိုကြည့်ကြရအောင်ပါကင်းနီဒေတာမှာရှိတဲ့စစ်ပေးရှောင်တွေနဲ့ကလေးငယ်တွေကိုနောက်ခွဲခံနေကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ရှိနေခဲ့ပါတယ်။ Freelance Volunteer မြန်မာလို့ခေါ်တဲ့အဖွဲ့ဟာအနာသိမ့်ပြီးနောက်ပိုင်းလူငယ်တွေနဲ့ဖွဲ့စည်းထားပြီးတော့စစ်ပေးရှောင်ဒေတာမှာရှိတဲ့လူအချက်တွေနဲ့ကလေးတွေရဲ့ပညာရေးကိုပါအဓိကကူညီပေးနေတဲ့အကြောင်းယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ထားပါတယ်ရှင်။
ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ကစစ်ရေးပြတ်မှတ်မဟုတ်တဲ့စစ်ရှောင်ဒုက္ခသည်ကလေးတွေပညာသင်ကြားနေတဲ့စာသင်ကျောင်းကိုအာနာသိစစ်တပ်ကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တာမှာကလေးငယ်၄ဦးသေဆုံးခဲ့ပြီးတော့10ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်။ခရီနီဒေသထဲမှာစစ်ရှောင်စခန်းတွေနဲ့ကလေးတွေစာသင်နေတဲ့စာသင်ကျောင်းတွေမှာကူညီပေးနေတဲ့လူငယ်တွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တစ်ခုရှိပါတယ်။ Freelance Volunteer မြန်မာလို့ခေါ်တဲ့ဒီဖွဲ့ဟာစစ်ရှောင်ဒုက္ခသည်တွေနဲ့ကလေးတွေရဲ့ပညာရေးလိုအပ်ချက်တွေကိုအဓိကကူညီပေးနေပါတယ်။အဲ့လိုစစ်ဆောင်ဒေသတွေထဲမှာလိုအပ်နေတဲ့အကူအညီပေးရင်းနဲ့ရုပ်တရက်တိုက်ခိုက်ခံရဖို့ဖြစ်လာနိုင်တဲ့အခြေအနေမှာပြန်လည်တုံ့ပြန်နိုင်ဖို့ဘယ်လိုတွေပြင်ဆင်ထားလဲဆိုတဲ့အကြောင်းကိုဖေဖော်ဝါရီလ9ရက်နေ့လေကြောင်းတိုက်ခိုက်မှုမခံရသေးတဲ့အချိန်တည်းက Freelance Volunteer မြန်မာအဖွဲ့ဝင်တူနဲ့ဆက်သွယ်မေးမြန်းထားပါတယ
်။ကျွန်မကတော့ရင်ကလေးကဒီမော့ဆိုနေခံဖြစ်တယ်ပေါ့နော်။အလုပ်လုပ်တာကတော့ရန်ကုန်မှာလုပ်လုပ်တယ်။project ခုမှဝင်နေတယ်ပေါ့။ဆိုတော့အဲ့အချိန်မှာဒီတပိတ်ကာလလည်းရောက်ရောအိမ်ကိုပြန်ကြရတယ်ပေါ့နော်အလုပ်တွေလည်းပြိတော့အိမ်ပြန်ကြရတယ်နေပြန်ကြရတယ်ဒီမော့ဆိုပြန်ရင်လည်းဖြစ်ချင်တော့ဒီ9လပိုင်း20ကျော်လောက်မှာအလုပ်ကနေမှဟန်နိုဗာပြန်လောက်ရမယ်ဆိုပြီးတော့မှရန်ကုန်ပြန်တဲလိုက်တာတဲပြီးတော့မှဒီဟိုအဲ့ချိန်မှာရန်ကုန်ပြန်တဲနေတဲ့ချိန်မှာကိုကျမတို့ဒီဒီမော့ဆူမှာဆစ်ဖြစ်သွားတယ်ပေါ့နော်ဆစ်ဖြစ်သွားတယ်ပြစ်ခတ်ရစားကြတဲ့ခါမှာဟိုအဲ့တော့အိမ်ကလည်းအလုံးကပြေးနေရတဲ့ချိန်မှာကျမအဲ့ချိန်မှာရန်ကုန်ရောက်နေတယ်ရောက်နေတော့ရန်ကုန်ကဒီကျမတို့အင်ဂျင်နီယာကျောင်းတုံးကပေါ့နော်အင်တန်ရှစ်ဆင်းတော့တငယ်ချင်းတွေနဲ့အတူတူပဲအဲ့ဒါသူတို့လည်းအမြင်နဲ့အင်ဂျင်နီယာတပိတ်နဲ့တွားတော့သူတို့လည်းအမြင်နဲ့ချိန်ဆက်ပြရှိတယ်ဆိုတော့အဲ့ချိန်မှာသူတို့ကလည်းပြောလာတယ်ပေါ့နော်ခရီးနီမှာဒီမော့ဆူမှာတော့ဒီလိုဆစ်ဆက်ဖြစ်ကြပြီဆိုတော့ဟိုနင်တို့ရဲ့နေဖြစ်မှာရောအချိန်နဲ့ဘယ်လိုရှိလဲမိသားစုဘယ်လိုရှိလဲလာမီးရင်းနဲ့အမှကျမတို့ကလည်းဟိုအဆွေရဲ့ဒီ humanitarian ဘိုင်းမနော်ဆစ်ဆောင်တွေကုမဲ့ဘိုင်းအဲ့တော့ကတော့ဒီကြီးမမမတွင်းနေခဲ့ကြဘူးဒီရေးပေါ်လက်ရှိပြင်းနေကြရတာဆိုတော့သူတို့ရဲ့စာနဲ့ရိခါပိုင်းပေါ့အထောက်ပံ့ဖို့ရတဲ့ကျမတို့တိုက်တဲ့အားနည်းကိုသွားကြမယ်ဆိုပြီးတော့မှဟုတ်ပြီပေါ့နော်အဲ့ဒါနဲ့တငယ်ချင်း၄၅ယောက်စုပြီးတော့မှရန်ကုန်ကနေမှရှိတဲ့တငယ်ချင်းစီကနေမှအလူငွေတွေခန့်တယ်ပေါ့နော်အလူကောက်တယ်ကောက်ပြီးတော့မှအဲ့ရတာကနေမှကျမတို့သွားပို့မယ်ပေါ့နော်အဲ့ရထားတာတော့တပတ်တလားပေါ့နော်အဲ့ဒါနဲ့ဖိတ်ခုံဆင်းလိုက်မယ်ဆိုပြီးတော့သွားလိုက်တာအဲ့တကယ်အခုချိန်ထိပေါ့နော်နည်းနည်းကြော်ကြွားတယ်အခုချိန်ထိဒီတငယ်ချင်းတွေလည်းအလုံးပလာခဲ့တယ်ပေါ့ဆိုတော့ဟိုကျမတို့နေခံဖြစ်တဲ့သူကလည်းလိုက်လာခဲ့ကြတယ်အခုချိန်ထိလည်းအများကြီးပါဝင်ခဲ့ကြတယ်အခုဆိုရင်တော့ကျမတို့အဖွဲ့ဝင်တွေလည်းအများကြီးပါလာပြီပေါ့နော်သူတို့အနေနဲ့လည်းအများကြီးပေါင်းပါဝင်နေအဖွဲ့အနေနဲ့လည်းလက်ရှိမှာလည်းအများကြီးဟိုတက်နိုင်တလောက်တော့ဆောင်ရည်နေကြတယ်ပေါ့ဟုတ်ကဲ့ရာတီဒိုင်းလို့အရင်ခက်ခဲတယ်သူပြီးရှောင်းနေတာဘာလို့လဲဆိုရင်တောင်ပေါ်တီတာလည်းဖြစ်တယ်ပြီးတော့အခုလိုမျိုးအရင်အေးတဲ့အရာတီမှာဆိုလို့ရှိရင်သူတို့ညရတာကမူကတဲလေးဖြစ်တယ်ပေါ့နော်မူကတဲလေးဖြစ်တဲ့အတွက်ကြောင့်မလို့ဒီရာတီဥထုတုံးမျိုးလောက်အတွက်တော့ရန်ခက်ခဲပုံမှန်လူရာတီဆိုလို့ရှိရင်လည်းပူလာတယ်ပေါ့နော်အရန်ပူတယ်ပြီးတော့မှဒီမိုးရာတီဆိုလို့ရှိရင်လည်းမိုးရေအရန်စိုက်တယ်နောက်အခုလိုဆောင်းရာတီဆိုလို့ရှိရင်နှင်းရေအရန်စိုက်တယ်ပေါ့နော်ဆိုတော့အဲ့ဒီရာတီဥထုတန်ခံရတယ်ပြီးတော့သူတို့မှဟိုဒီကျဲမရေရှူတောင်းနဲ့ကြည့်လိုက်မယ်ဆိုရှင်လည်းအဆင်မပြေဘူးဘာလို့လဲဆိုသူတို့အမှုအကလေးတွေကဒီမိုးကန်နဲ့ပဲဖြစ်တဲ့အတွက်ကြောင့်မလို့အေးလွယ်ပူလွယ်တယ်နောက်ပြီးတော့အခုလိုနေရာတီမှာဆိုလို့ရှိရင်သူတို့အနှွေးထည်လေးတွေအရင်လိုအပ်တယ်ပေါ့နော်အရင်အေးတယ်ပြီးတော့မှဒီရာတီအကူပြောင်းမှာဆိုလို့ရှိရင်ဒီရာတီတုပ်ကွေးလေးဆိုလို့ရှိရင်အမြဲတမ်းဖြစ်တယ်နောက်ပြီးတော့ခုနလိုရေရှားပါးတာရဲ့နောက်ဆက်သွဲမှာကိုသူတို့မှဒီ ပြောရမယ်ဆိုရင်ယောဂပြောရမယ်ပေါ့နော်အဲ့လိုစေးဝါးတွေလည်းအမြဲတမ်းလိုအပ်တယ်ဆိုတော့လက်လက်မိဖို့စေးရုံစီခံရလဲရှားတယ်ဝယ်ဖို့ရအတွက်စေးတွေကလည်းအရင်စီကြည့်လို့နေပေါ့ဆိုတော့သူတို့မှဒီအရာတူတူတန်နဲ့ပတ်သက်ပြီးတော့မှအမြဲတမ်းတောက်ကိုပြောမယ်ဆိုစစ်ချက်ခံတာအမြဲတမ်းကြိုးစားနေရတဲ့ဆိုတဲ့အခြေအနေရှိတယ်ပေါ့နော်ကဲကျွန်တော်တို့လက်ရှိဂရင်းဒီမှာစကူပီးနေတဲ့အပိုင်းဆိုလို့ရှိရင်တော့ဘုံခုချင်းနေပေါ့နော်စာတင်ကြောင်းဒီမှာစီပြုံတွေမှာရေးတကြီးလိုအနေနဲ့စီရှာစခန်းဒီမှာလည်းဘုံခုချင်းလေးကိုဆောက်ပေးနေတယ်ပေါ့နော်အခုချိန်ထိဆိုလို့ရှိရင်တော့ငါချင်းလောက်တော့ပြီးသွားပြီအဲ့အတွက်ကိုလည်းကျွန်တော်တို့ဒီပြီးခဲ့တဲ့လမှာကိုအနာကုခန္တဆိုရဲကမ်ပိန်းနဲ့ကျမတို့ဟိုရံပုံငွေတွေရှာကြတယ်မြပြင်မှာလို့နေခုံခွင်လေးတွေကိုလည်းဆောက်ပေးရတော့ခုနပြောသလိုမျိုးငါပြီးပါပြီနောက်ထပ်အကြီးတစ်ခုကတော့အခုချိန်ထိမပြီးသေးဘူးအဲ့လဲဆိုလက်ရှိလည်းမြပြင်ချင်းတွေရကျောင်းတွေမှာဟိုကျောင်းတွေပိတ်လိုက်ရတယ်ပေါ့နော်ဒီလေးနဲ့ရံဝဲတော့ကျောင်းတွေပိတ်လိုက်ရတော့ဒီဘုံခွချင်းလည်းပြီးသေးဆောက်ဖွေရအတွက်အခက်ခဲလေးတွေလည်းရှိနေတယ်ဒါပေမဲ့ပြီးအောင်လို့ဆက်ပြီးတော့မှဂျူစာနေကြတယ်တဖက်မှာဆိုလို့ရှိရင်လည်းကျမတို့ဒီ IEC နဲ့ကိုချိတ်ဆက်ပြီးတော့မှဒီဘုံခုချင်းနဲ့ပတ်သက်ပြီးတော့မှအရေးပေါ်လိုအပ်နေတဲ့စီချောင်းစခန်းတွေလည်းဆက်လက်ပြီးတော့မှဆောက်လုပ်ပြီးဖို့ကြိုးစားနေတယ်
။ခရနီဒေတာမှာစစ်ဘေးရှောင်တွေရဲ့လိုအပ်ချက်တွေကိုကူညီပေးနေတဲ့ Freelance Volunteer မြန်မာအဖွဲ့ရဲ့လှုပ်ဆောင်ချက်တွေအကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်စီစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောက်စာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
အခုတော့အမေရိကန်နိုင်ငံရဲ့အချောင်တိကောင်းစရာအစီအစဉ်ကိုနားဆင်ချင်ရမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်ပွဲတွေမှာသမ္မတဂျိုးဘိုင်ဒန်ကတော့ပြည်သူတွေအတွက်တနိုင်တပိုင်ချမ်းမရေးဆောင်ရှောက်မှုပုံစံကိုဆက်လက်ထိန်းသိမ်းဖို့သတင်းပတ်ကုံမဲဆွယ်ပွဲတွေမှာအထူးကပြောပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့မိသားစုပိုင်စီးပွားရေးလုပ်ငန်းတွေကနေအများပြည်သူကိုလိန်ညာမှုနဲ့နယူးယောက်ပြည်နယ်တရားရုံးမှာတရားစွဲဆိုခံရတဲ့အမှုရှုံးနိမ့်သွားတာကြောင့်အမဂန်ဂျေအချိန်မီပြည်နယ်ဘုတ်ကိစ္စကိုအယုံဆိုင်ဆွေးနွေးနေပါတယ်။ VOA နိုင်ငံရေးနဲ့မွာဒရေးရာသတင်းတောက်ဗာရိုနီကာဘော့ဒရက်စ်အင်္ဂလိပ်ဆရာရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးပြောပြပေးပါမယ်ရှင
်။သမ္မတဒေါ်နယ်ထရန့်ရဲ့မိသားစုပိုင်းအင်အားချမ်းမြေရောင်းဝယ်တဲ့စီးပွားရေးလုပ်ငန်းတွေမှာလူအများအပေါ်လိန်ညာမှုတွေရှိခဲ့တဲ့ဆိုပြီးတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်တနင်္လာနေ့နောက်ဆုံးထားနယူးယောက်ပြည်နယ်တရားရုံးကိုဒေါ်လာသန်း454သန်းအာမခံပေးဖို့အစိုးရကတောင်းဆိုခဲ့ပါတယ်။မနေ့ကတင်းလာနေမှာပဲ10ရက်အတွင်းဒေါ်လာ185သန်းအာမခံပေးဖို့တရားရုံးကပြန်ပြီးတော့ရှော့သတ်မှတ်လိုက်ပါတယ်။ဒေါ်လာထရန့်ကတော့သူ့မှာအာမခံပေးစရာငွေကြေးရှိတဲ့အကြောင်းနဲ့အမှုနဲ့ပတ်သက်လို့အရင်ကပြန်လည်ခြေပခဲ့တဲ့အချက်တွေကိုပဲသူ့ရဲ့ကိုယ်ပိုင် True Social Media လူမှုကွန်ရက်မှာရေးသားပါတယ်။Florida Pinay Palm Beach ကနေမာလေအမှုနဲ့ပတ်သက်လို့အခုလိုပြောပါတယ
် This was a rigged trial by a crooked judge
and အမှားနဲ့လိန်ညာလှည့်ပြားတဲ့တရားသူကြီးနဲ့ရှင်းလင်းကျုပ်ရဲ့တမင်သက်သက်ဆွဲဆိုချက်တွေနဲ့ဟန်ပြတရားစီရင်ခဲ့တာတွေပါကျွန်တော်မှရှိတဲ့ငွေတွေကိုရွေးကောက်ပွဲမဲဆယ်တာတွေမှာမသုံးနိုင်အောင်ဒီငွေတွေကိုသူတို့ကယူကျင်နေတာပ
ါဒေါ်လာဆော့ကိုနိုင်ငံရေးအရာတမင်ထုတ်တဲ့ဖို့အတွက်အောက်လန်နီးနဲ့တရားဆွဲဆိုရဆိုတဲ့ပြောဆိုချက်တွေရှိနေပြီးဒါဟုတ်မဟုတ်မေးခွန်းထုတ်တာတွေလည်းရှိလာပါတယ်ဒါနဲ့ပတ်သက်လို့ဒီမိုကရက်တစ်အောက်လွတ်တော်မတ်အလက်ဇန်ဒရီယာအော်ဂတ်စီယိုကော့တက်စ်ကတင်းတင်းကြပ်ကြပ်လေးက CNN ရုပ်သံကိုခုလိုပြောပါတယ
် Has there ever been a president Republican or Democrat?
Democrat ရော Republican ရောသမ္မတဟောင်းနေဒီအဆင့်အထိရာဇဝတ်မှုတွေနဲ့တရားစွဲခံရတာတွေစုံစမ်းစစ်ဆေးခံရတာတွေရှိခဲ့ဘူးလို့လားရှင်ဒါကပါတီကြောင့်မဟုတ်တယ်လို့နိုင်ငံရေးကြောင့်လည်းမဟုတ်ပါဘူးဒါကအကျင့်ပြက်လက်စားမှုနဲ့ရာဇဝတ်ကြောင်းအရာအရေးယူတာပါ
ဒေါ်လာထရန့်အနေနဲ့သူ့ရဲ့တရားရည်ပေးရမယ့်ငွေတွေကိုရွေးကောက်ပွဲအတွက်ပေးလှူနေတဲ့လူရှင်တွေစီကရယူသည်မယူသည်ဒီလိုယူတာကနီးလန်းကြမကြမိကွန်ထုတ်တာတွေလည်းရှိလာပါလေ Republican Party နိုင်ငံလုံးဆိုင်ရာပါတီညီလာခံဥက္ကဋ္ဌဟောင်း Ronald McDaniel ကတော့ NBC ရုပ်သံကိုအခုလိုပြောဆိုသွားပါလေ
If they feel strongly to support the bill,
the other bond ကုန်ကြစည်ကိုထောက်ပံ့ရမယ်ပေးရမယ်လို့ခိုင်ခိုင်မာမာယုံကြည်တယ်ဆိုရင်သူတို့မှပေးခွင့်ရှိပါတယ်တရားရုံးကပြစ်ဒဏ်ချမှတ်ထားတဲ့ငွေအတွက်ပေးမဲ့ကိစ္စမှာတော့သူ့ဘက်ကအလွန်ပဲပွန့်ပွန့်လင်းလင်းလှုပ်ဆောင်နေတယ်လို့ကျွန်မမြင်ပါတယ်
။တစ်ချိန်တည်းမှာလိန်ဖြောပြေးအပြာကားကြီးရိုက်ကူးခဲ့တဲ့မင်းသမီးတယောက်ကို 2016ခုနှစ်ကနှုတ်ပိတ်ခငွေပေးခဲ့တဲ့ဆိုပြီးတပ္ပတော်ဒေါ်နယ်ထရန့်ပေါ်နယူးယောက်တရားရုံးမှာဆွဲဆိုထားတဲ့အမှုအတွေ့လာမယ့်ဧပြီလ15ရက်နေ့မှာရုံးတင်စစ်ဆေးဖို့တရားသူကြီးကဆုံးဖြတ်လိုက်ပါတယ်ဒေတော်တွင်လက်ရှိတပ္ပတော်ဂျိုးဘိုင်ဒန်ကလည်းဒုတိယတပ္ပတော်သက်တမ်းအတွက်ဆက်လက်မဲဆဲစည်းဝေးနေပြီးစနေနေ့ကအွန်လိုင်းကနေလူထုစည်းဝေးပွဲကြီးကျင်းပပါတယ်အရှင်ဒီမိုကရက်တစ်တပ္ပတော်ဘရက်ကိုဘားမားနဲ့အောက်လွတ်တော်ဥက္ကဋ္ဌဟောင်းနန်စီဘလိုစီတို့လည်းအွန်လိုင်းစည်းဝေးပွဲမှာပါဝင်ပါတယ်တပ္ပတော်ဘိုင်ဒန်ကအမေရိကန်ပြည်သူတွေအတွက်ဒဏ္ဍာရီပိုင်ကျမ်းမာရေးဆောင်ရှားမှုစနေနေ့ပတ်သက်လို့ကောက်ွယ်ပြောဆိုသွားပါတယ်
This election is about two different visions of America. It's basically is that. My vision, our vision about the future.
ဒီရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုနဲ့ပတ်သက်လို့အမြင်နှမျိုးကွဲပြားနေပါတယ်။အခြေခံအားဖြင့်ကျွန်တော်အမြင်ကျွန်တော်တို့အားလုံးရဲ့မျှော်မှန်းချက်ကအားလုံးအတွေ့လွတ်လပ်မှုနဲ့လုံခြုံမှုတနိုင်တပိုင်ကျန်းမာရေးစောင့်ရှောက်မှုစနစ်အရာဆရာဝန်လက်မှတ်နဲ့ဝယ်ရတဲ့စေဝါတွေမှာပိုပြီးဈေးသက်သာအောင်နည်းနည်းဖြစ်ဖြစ်အသက်ရှူပိုချောင်ဖို့ပါ
တပ္ပတော်ဥပမာလက်ထက်ကချမှတ်ခဲ့တဲ့ဥပမာခေယခေါ်တနင်္လာပိုင်းကျမ်းမာကြီးဆောင်ရှောက်မှုစနစ်ကိုဝင်ပြီးတော့မှတ်ပုံတင်တဲ့သူဒီနေ့တနေ့ထဲမှာတန်း20လောက်ရှိပါတယ်။ဒါပေမဲ့လည်းတပ္ပတော်ဒေါ်နယ်ထရန့်ကဒီစနစ်ကိုပယ်ဖျက်ဖို့အခိုင်အမာပြောဆိုနေပြီးဒီလိုပြောဆိုနေတဲ့အပေါ်မှာတပ္ပတော်ဂျိုးဘိုင်ဒန်ကဝေဖန်ရှုတ်ချသွားပါလေ။သူ့အနေနဲ့ဒီတနင်္လာပိုင်းကျမ်းမာကြီးဆောင်ရှောက်မှုပုံစံပြတ်မသွားအောင်အဖြစ်မနေဆက်လက်ထိန်းသိမ်းသွားမယ်လို့လည်းတပ္ပတော်ဂျိုးဘိုင်ဒန်အခိုင်အမာပြောဆိုသွားကြောင်းပြန်
ဒီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုယ့်ရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ကိုချိန်ဆရရပါရှင
်။အခုတော့ကဘာတလွာခီးသွားအစီအစဉ်လှည့်ပါရှင်။ပါရီမြို့လေစင်ပါရီမြို့လေစိတ်ညစ်ကံပေးတလျှောက်မှာလွန်ခဲ့တဲ့နှစ်ပေါင်း40ကျော်တဲ့ကစအဟောင်းဆိုင်တွေရှိပါတယ်။မြို့ရဲ့သမိုင်းဝင်သင်္ကေတတစ်ခုဖြစ်တဲ့စာအုပ်ဟောင်းရောင်းတဲ့ဆိုင်တွေဘလို့စိန်ခေါ်မှုတွေကြုံတွေ့နေရတယ်လဲဆိုတာကိုမဆုမြတ်မွန်နဲ့အတူကဘာတလွတ်အစီအစဉ်ကကဘာတလွတ်ခီးသွားအစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါရှင
်ပြင်သစ်နိုင်ငံပါရီမြို့လေကိုဖျက်ဆီးဆင်းနေတဲ့စိတ်မြင့်ကံပေးတစ်လျှောက်မြင်းနေရတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပါရီမြို့ရဲ့သင်္ကေတတစ်ခုအနေနဲ့ရှိနေတာနှစ်ပေါင်း450လောက်ထဲကဖြစ်ပါတယ်။ပါရီမြို့အလှကိုခန်းစားလမ်းလျှောက်ရင်စာအုပ်ဟောင်းတွေ၊မြေပုံဟောင်းတွေ၊ဒစိကောင်းဟောင်းတွေ၊ပတိကားတွေရောက်နေစာအုပ်အဟောင်းရောင်းဆိုင်တွေမှာရှားပါစာအုပ်တွေကိုရှာဖွေရတာကိုမြို့ရဲ့ထူးခြားတဲ့အနှစ်သာရတစ်ခုအဖြစ်ပါရီမြို့သူမြို့သားတွေသာမကပါရီကိုလာလေကြတဲ့နိုင်ငံတကာဧည့်သည်တွေကလည်းမှတ်ယူထားကြပါတယ်။ပါရီမြို့ကအထင်ကြီးအစာအုပ်ကြီးတစ်ခုဖြစ်တဲ့ Notre Dame ဘုရားရှိခိုးကျောင်းကနေလမ်းလျှောက်သွားလို့ရတဲ့နေရာမို့ဒီစာအုပ်အဟောင်းရောင်းတဲ့ဆိုင်တွေဟာကဘာလက်ခီးသွားတွေကြားမှာလည်းရေပန်းစားလာပါတယ်။အစိမ်းရောင်စာအုပ်တက်တာတွေပေါ်မှာဆိုင်ဖြန့်ခင်းရောင်းကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပြင်သစ်ဒေါ်လာရေး၊နာစီတို့သိမ်းပိုက်အုပ်ချုပ်မှု၊ COVID ကရောဂါစတဲ့ခက်ခဲတဲ့ကာလတွေကိုကြမ်းကြမ်းခံကြော်ဖြတ်ခဲ့ပြီးပါပြီ။ဒါပေမဲ့အခုတော့ပါရီမြို့ရဲ့စာပေရင်ကျေးမှုအမွေအနှစ်တစ်ခုလို့မျိုးကန်တွေမှတ်ယူထားကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေထူးခြားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေကြရပါတယ်။2024ခုနှစ်ဇူလိုင်လနဲ့ဩဂတ်လတွေကြာရင်ပါရီမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအတွက်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖယ်ပေးရမယ်လို့ပါရီမြို့တော်ဝန်ရုံးကပြောထားပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုစိတ်မြကံပေးတခြားမှထူးထူးခြားခြားကျင်းပမှာမို့လုံခြုံရေးအရာစာအုပ်တက်တာကြီးတွေကိုဖယ်ခိုင်းထားတာဖြစ်ပါတယ်။ဒါပေမဲ့စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေဘက်ကလည်းဖယ်မပေးချင်ကြပါဘူး
။ Boîte, je pense que c'est très difficile d'enlever j'ai 170 jeux de boîte et surtout que c'est très
ça ou တာဘောအလုံးကိုဖယ်ပေးဖို့ဆိုတာအတော်ခက်ပါတယ်။အလုံးကတက်တန်းချပြီးတိတ်မခိုင်ခန့်ကြတော့ပါဘူး။အဲ့ဒါကြောင့်လည်းကျမတို့ကတင်းခံနေတာပါ။လုံခြုံရေးကြောင့်စာအုပ်ဆိုင်တွေတရက်နှစ်ရက်ပိတ်ထားပါဆိုရင်ကျမတို့ကလက်ခံပါတယ်ပြဿနာမရှိပါဘူး။စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေအလုံးကလည်းကျမတို့ပဲသဘောထားရှိကြပါတယ်။သူတို့အလုံးနဲ့လည်းတိုင်ပင်ပြောပြပါတယ်။သူတို့အားလုံးကလည်းစာအုပ်တက်တာတွေကိုနေရာမရွှေ့ကျင်ကြပါဘူး။ရွှေ့တာပြောင်းတာလှုပ်လိုက်ရင်ပြတ်သွားမှာကိုအားလုံးကစိုးရိမ်ကြပါတယ်။ကျမဒီမှာရောင်းနေတာအနှစ်30ရှိပါပြီ။ကျမဆိုင်ကတက်တာတွေဆိုအပေါ်ကစာအုပ်ထည့်ထားတဲ့အကန့်တွေအဖုံးတွေနဲ့တွဲနေတာပါ။အဲ့ဒါတွေကိုတစ်ခုစီဖြုတ်လိုက်ဖယ်လိုက်လို့မရပါဘူး။
နှမိုင်းကျော်အကွာအဝေးရှိတဲ့မြေကမ်းဘေးလမ်းတစ်လျှောက်မှာမြေကမ်းနေရံတွေမှာတွဲဆောက်ထားတဲ့အစိမ်းရောင်စာအုပ်တက်တာပေါင်း900လောက်ရှိပြီးတော့စာအုပ်ဆိုင်ပိုင်ရှင်ပေါင်းက220ကျော်ရှိပါတယ်အဲဒီစာအုပ်တက်တာကြီးတွေထဲမှာစုစုပေါင်းစာအုပ်ပေါင်း3သိန်းလောက်ရှိတယ်လို့ပါရီမျိုးခရီးသွားလုပ်ငန်းကခန့်မှန်းထားပါတယ်တက်တန်းရှင်းနေတဲ့စာအုပ်တက်တာကြီးတွေကိုဖယ်လိုက်ရင်ပျက်စီးသွားမှာကိုစာအုပ်ဆိုင်ပိုင်ရှင်တွေကစိုးရိမ်နေကြတယ်လို့သူတို့စာအုပ်တွေကိုယာယီတနေရာမှာသွားသိမ်းဖို့ခက်ခဲတယ်လို့ပြောကြပါတယ
်ဒီ decision triste et surtout
လောလောကူကူဆုံးဖြတ်ရတာမျိုးတော့မဟုတ်ပါဘူးစိတ်လည်းမကောင်းပါဘူးကျမတို့အားလုံးကစာအုပ်တက်တာတွေကိုနှစ်ကံပေးမှပဲထားတင်ကြပါရယ်ဘယ်လိုလုပ်ရမလဲဆိုတာအားလုံးကလည်းစဉ်းစားနေကြတဲ့ချက်ပါတယ
်မြေကမ်းနေရာပေါ်မှာတွဲဆောက်ထားတဲ့စာအုပ်တက်တာပေါင်း900လောက်ရှိတာမို့တခုချင်းစီကိုအိုလံပစ်ကာလမှာလုံခြုံရေးအရာစစ်ဆေးဖို့ကမလွယ်ကူဘူးလို့ပါရီမျိုးတာဝန်ရှိသူတွေကပြောပါရယ်စာအုပ်ဆိုင်တွေပိတ်ချိန်ဒီတိုင်းကြံခဲ့တဲ့အစိမ်းရောင်စာအုပ်တက်တာကြီးတွေထဲမှာအကြမ်းဖက်လူတွေကဘုံးတွေလက်နက်တွေဖွက်ထားခဲ့မှာကိုစိုးရိမ်နေကြတာပါဒါကြောင့်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုအိုလံပစ်အားကစားဖွင့်ပွဲကျင်းပခြင်းတခြားကိုရွှေ့ထားနိုင်ဖို့စာအုပ်ဆိုင်ပိုင်ရှင်တွေနဲ့ညှိနှိုင်းနေကြတာဖြစ်ပါတယ်
pour j'allais dire accompagner et soulager
peut-être Lolo Yin Chao Sao Tit Da Ri Khana Phe Tha Pe Ya Me Kala Atwin Thi Kai Nae Song Phi Aung Chano Ro Ga Kunyi Ban Bo Pe Ba Ba Let Shi Tu Ro Tong Ni De Sao Tit Da Ri Ne Sai Phwe Lo Mya Nai Ne Sao Hao Sai Ri A Long Atwe Tu Ro Nei Se Long Ga Ri Thi Kai Aung Season Pe Ma Phit Ba De Sao Hao Chang Sai Ri Ne Tai Me Ni Nai Bi Tu Ro Atwe A Tin Daw Song Nia Yue Che Tat Mat Pe Ma Phit Ba De
ပါရီမျိုးနဲ့ခွဲမရတဲ့စိမ့်ပြကန်ဘေးကစာအုပ်အဟောင်းဆိုင်တွေကိုအိုလံပစ်ကာလမှာယာယီဖယ်ရှားထားမဲ့အစီအစဉ်အပေါ်ကမ္ဘာလှည့်ဧည့်သည်တွေကရောဘယ်လိုသဘောထားရှိကြပါလဲ
No.
se tiene que ver
más yo garo parigola le yin aku lu mye kan nabi lan shao twa pi lo sa o a haw yaw nan sai ni ma mwin taw sha phwe ya da myo ga ma phit ma ni lou ya de a lou de khu phit par de
cerrar las boxes es cerrar el corazón de paris
di sa o a haw yaw sai ni go pait lai me so yin pari myo ji go pait lai de lo phit twa ba le me
အစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖြုတ်တာရောပြန်တက်တာပါကုန်ကြစရိတ်ကိုခံမဲ့အပြင်ပါရီမြို့ရဲကတခြားနေရာတစ်ခုမှာယာယီဆိုင်ဖွင့်နိုင်အောင်စီစဉ်ပေးပါမယ်လို့ပါရီမြို့တာဝန်ရှိသူတွေကကန့်လှန့်ထားပေမဲ့စာအုပ်ဆိုင်ပိုင်ရှင်တွေကတော့သူတို့ရဲ့မူနဲ့လွတ်လပ်ခွင့်အတွက်လက်မခံနိုင်တာလို့ပြောပါတယ
်Les bouquinistes sont à Paris ce que les gondoliers sont à Venise.
Gondola lire မရှိတဲ့ Venice မြို့လို့တွေးကြည့်လို့မရနိုင်တယ်လို့စာအုပ်တက်တာတွေစာအုပ်အဟောင်းရောင်းဆိုင်တွေမရှိတဲ့ Paris မြို့လို့လည်းမြင်ကြည့်လို့မရနိုင်ပါဘူး။ဒီဆိုင်တွေက Paris မြို့ရဲ့ပြရုပ်တစ်ခုဖြစ်ပါတယ်။ဒီစာအုပ်အဟောင်းရောင်းဆိုင်တွေရှိနေတာနှစ်ပေါင်း450လောက်ရှိနေပါပြီ။အခုကြတော့မှ Olympic ဖွံ့ဖွဲအတွက်အနောက်ရှက်ဖြစ်တယ်လို့ပြောစရာဖြစ်နေတာပါ။
ebook လို့ digital စာအုပ်တွေပေါများလာတဲ့ခေတ်မှာသူတို့လိုစာအုပ်ဟောင်းအရောင်းဆိုင်တွေပျောက်ပြတ်ကုန်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်
။ On sort du Covid, on a déjà beaucoup souffert au Covid. Je peux vous dire qu'un certain nombre de mes collègues pour les appareils
Covid ကရောဂါကြောင့်ထိခိုက်ခဲ့တာကနေအခုမှပြန်ကောင်းပါစားပဲရှိပါသေးတယ်။ Covid မှာကျွန်တော်တို့တော်တော်ကိုထိခိုက်ခဲ့တာပါ။ကျွန်တော်မိတ်ဆွေစာအုပ်အဟောင်းရောင်းသူတချို့ဆိုရင် Covid ကာလတည်းကမတွေ့တော့ပါဘူး။ဘာဖြစ်သွားကြလဲတော့မသိပါဘူး။သူတို့စာအုပ်တက်တာတွေကတော့အခုထိရှိနေတော့မှ Covid အပြင်ဤပညာသစ်တွေကလည်းကျွန်တော်တို့လုပ်ငန်းကိုပြန်ဆိုင်လာနေပါတယ်။အခုလိုဆိုင်တွေဖယ်ခိုင်းတော့ကျွန်တော်တို့အတွက်ပိုးပြီးတော့အားရော့စရာဖြစ်ပါတယ်။ကျွန်တော်တို့ကနောက်ထပ်အလျှော့ပေးလိုက်ရင်ကျွန်တော်တို့လုပ်ငန်းတွေလုံးဝကွယ်ပြောက်ကုန်ပါလိမ့်မယ်အဲ့ဒါမှတကယ်စိတ်မကောင်းစရာဖြစ်မှာပ
ါပြင်သစ်နိုင်ငံပါရီမြို့တော်တွေကစိတ်ဖြစ်ကမ်းပြီးမှစာအုပ်အဟောင်းတွေကိုတစ်သားတွန်းလှဲတွေခုံတွေပေါ်တင်ပြီးတော့ရောင်းလာခဲ့ကြတာ18ရာစုလောက်ခဲကဖြစ်ပါတယ်19ရာစုရောက်ချိန်မှာပညာတတ်တွေစာရေးဆရာတွေကြားမှရေးပန်းစားလာတဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေကိုအမြဲတမ်းဆိုင်ဖွင့်ရောင်းဖို့အတွက်နပိုလီယံဘုရင်ကခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲကဒီကနေ့ထိရှိနေတဲ့စာအုပ်အဟောင်းရောင်းဆိုင်တွေဟာပြင်သစ်စာပေရင်ကျေးမှုအတွက်အရေးပါတဲ့ဆိုင်တွေလို့တင်စားခံရရောမကပါရီမျိုးရဲ့သမိုင်းဝင်သင်္ကေတတစ်ခုအဖြစ်သတ်မှတ်ခံထားရပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ
တင်ပါစင်ခဏတွေကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ barmis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်အမေရိကန်နဲ့ Israel ကာကွယ်ဝင်ကြီးတို့ဟာအမေရိကန်နိုင်ငံကာကွယ်ဝင်ကြီးဌာနမှာအင်ကာနီကတွေ့ဆုံဆွေးနွေးပါတယ် ရာဖာမျိုးကဟမတ်စ်တွေကိုတိုက်ခိုက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြမယ်လို့စီဝေးဆာမှာအမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ကပြောပါတယ်။ဂါဇာမှာအရက်သားတွေတည်ဆုံကြတာအလွန်အလွန်မြင်းမာလှပြီးအခုညီပေးနိုင်တာကအလွန်အလွန်နည်းလှတယ်လို့မစ္စတာအော့စတင်ကပြောပါတယ်။ဒါပေမဲ့အစ္စရေးမှာမိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့လည်းသူကထပ်မံပြောဆိုခဲ့ပါတယ်ရှင်။2014ခုနှစ်နောက်ပိုင်းဆယ်နှစ်အတွင်းကမ္ဘာတဝန်းမှာနေရက်ဆွန့်ခွာရွှေပြောင်းအခြေချသူ 6,300 ကျော်ပျောက်ဆုံးခဲ့ပြီးပျောက်သွားသူအများဆုံးအာဖဂန်နစ္စတန်ပြည်ရင်မြန်မာနိုင်ငံကဒုတိယနေရာလိုက်ခဲ့တယ်လို့ကုလသမဂ္ဂရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ IOM ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်ရခိုင်တပ်တော်ရဲ့တက်ခတ်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံတဲ့စစ်ကောင်စီတပ်သားတွေကိုပြန်ပို့ဖို့ဆွေးနွေးနေကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်ဝင်ကြီးက VOA ကိုအင်ကာနီမှာပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်မှုကနှမ်းလောင်ဖြစ်ပါတယ်။ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းဒိုမီတာ1925/32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။